Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2024ခုနှစ်ဇွန်လ1ရက်စနေနေ့မနက်ခင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းဒိုမီတာ2450 51နဲ့လှိုင်းလံမီတာ190ကနေစပြီးတော့တင်ဆက်နေပါပြီ Radio နဲ့ရောရုပ်သံအဖြစ်နဲ့ပါဓာတ်ရိုက်ထုတ်လွှင့်နေတဲ့ဒီအစည်းအဝေးကို VOA ရဲ့ Facebook YouTube စာမျက်နှာကပါအခုပဲကြည့်ရှုနိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးကိုတောင်းယူတင်ဆက်မှာပါဗျာ
ဂါဇာမှာအစ္စရေးကအပြစ်ရပြီးအပြန်လှန်ဖြစ်ဟာမတ်စ်ကတရားခံတွေပြန်လွတ်ပေးရေးပါဝင်တဲ့အစ္စရေးကမ်းလှမ်းချက်အစ်စ်ကိုဟာမတ်စ်ကသဘောတူဖို့တမရဂျိုးဘိုက်တန်ကတောင်းဆိုပါတယ်။ယူကရိန်းကိုတိုက်ခိုက်ရမှာရုရှားသုံးနေတဲ့အီရန်အဝေးဒင်း drone တွေကိုကန့်တဖို့အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်လိုက်ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ပြိပခဖြစ်ပွားတဲ့အကြောင်းရင်းကိုဖြေရှင်းဖို့မလုပ်နိုင်တဲ့အတွက်ဥအိမ်စွန့်ခွာထွက်ပြေးရသူအခုဆိုတန်းတရာကျော်နေပြီလို့ကုလသမဂ္ဂကပြောပါတယ
်။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေစင်ကာပူမှာတီးသန့်တွေ့ဆုံခဲ့တဲ့အကြောင်းNUG ဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့ဂျပန်ခီးစင်နဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းညံ့အေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာကမ်းမြောင်မှာအစ္စရေးကအပြစ်ရက်ပြီးအပြန်အလှန်ဖြစ်ဟာမတ်ကတရားခံတွေပြန်လွတ်ပေးရေးပါဝင်တဲ့အစ္စရေးရဲ့ကမ်းလှမ်းချက်အသစ်ကိုဟာမတ်အဖွဲ့ကသဘောတူဖို့အမေရိကန်သမ္မတဂျိုးဘိုက်တန်ကတောက်ချာနေကတောင်းဆိုလိုက်ပါတယ်။ဒါဟာအသေးအပြောက်မြင်မာနေတဲ့ဒီပဋိပက္ခကိုအရှိန်လျှော့ချဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့ပြောပါတယ်။အပြစ်ခတ်ရက်စဲနိုင်မှသာအကူအညီတွေကိုလိုအပ်သူတွေအားလုံးစီဘေးကင်းကင်းနဲ့ထိထိရောက်ရောက်ဖြန့်ဝေပေးနိုင်မှာပါလို့ဗိုက်တန်ကပြောပါတယ်။ဟာမတ်ရဲ့ဂျတာဘရီနီကပြောဆိုချက်မှာတော့ထိုးစစ်တွေအရှိန်မြင့်နေတော့မှာသူတို့အနေနဲ့ဆွေးနွေးပွဲတွေမှာပါမှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့အစ္စရေးဘက်ကစစ်ပွဲကိုရပ်ပေးရင်တော့ဟာမတ်ဖန်ထားတဲ့အစ္စရေးတစားကန်တွေနဲ့အစ္စရေးထောင်တွေတဲကပါလက်စတိုင်းအကျဉ်းသားတွေလဲလှယ်တာပါဝင်ပြပြစုံတဲ့သဘောတူညီချက်တရအတွက်ဆွေးနွေးဖို့အစင်းသက်ရှိတယ်လို့ဆိုပါတယ်အသက်ရှင်ကျန်းနေစေတစားကန်တွေပြန်မလွတ်မချင်းတိုက်ပွဲတွေရပ်မှာမဟုတ်ဘူးလို့အစ္စရေးအကြီးတန်းလုံခြုံရေးအရာရှိဒူးကလည်းဒါကိုတောက်ချာနေမှာတုံ့ပြန်ထားပါတယ်ဒီပြိုင်ထဲမှာပဲအမေရိကန်အင်ပီရိုအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ဟာဂါဇာမှာဟာမတ်ကတစားကန်ဖမ်းဆီးထားတဲ့အထက်ပါဝင်တဲ့နိုင်ငံပေါင်း18နိုင်ငံကတန်တမာနေနဲ့တောက်ကြနေမှာတွေ့ဆုံကြောင်းအမည်မဖော်လို့တဲ့အမေရိကန်အရာရှိတူးကိုကိုကပီရိုက်တာသတင်းမှာရေးပါတယ်ခင်ဗျာယူကရိန်းကိုတိုက်ခတ်ရမှာရုရှားအသုံးပြုနေတဲ့အီရန်ရဲ့အဝေးထင်း drone တွေကိုကန့်သတ်နိုင်မှုရည်ရွယ်တဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအမေရိကန်ဗန်နိုင်ဌာနကတောက်ကြနေမှာကြေညာပါတယ် drone တွေရဲ့အရေးကြီးအစိတ်ပိုင်းတွေဝယ်ယူမှာပါဝင်ပတ်သက်နေမှုကြောင့်အရင်ကဒဏ်ခတ်တဲ့စင်းမှာထည့်သွင်းပြီးဖြစ်တဲ့အီရန်အခြေစိုက်နည်းပညာကုမ္ပဏီ Ryan Roach Esser နဲ့ဆက်ဆက်နေတဲ့အီရန်လေကြောင်းအမှုဆောင်အရာရှိတဦးနဲ့စီးပွားရေးလုပ်ငန်း၄ခုကိုပြစ်မှတ်ထားပြီးအရေးယူမှုအသစ်တွေချမှတ်လိုက်တာပါအရာရှိဖြစ်သူကအီရန် drone နဲ့ဒုံးကျည်တွေထုတ်လုပ်ရမှာကြီးကြပ်ရသူ Hafshin Karet Fat ဖြစ်တယ်လို့ဆိုပါတယ် Away Train drone တွေရဲ့အစိတ်ပိုင်းတွေကိုအီရန်နိုင်ငံအတွက်ဝယ်ယူပေးသူတွေနဲ့ဒီ drone တွေကိုကမ္ဘာတဝန်းမှာမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်နေသူတွေစီတင်ပို့ရောင်းချနေသူတွေကိုအရေးယူမှုတွေဆက်လက်ချမှတ်သွားမှာဖြစ်ကြောင်းဗန်နိုင်းဌာနကပြောပါတယ်။ဥရောပသမဂ္ဂကလည်းအီရန်ရဲ့ drone လုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူကြောင်းတောက်ကြနေကပဲကြေညာပါတယ်။အီရန်ဟာ2022ခုနှစ် February မှာယူကရိန်းကိုကျူးကျော်တဲ့အချိန်ထိရုရှားကို Shahed Kamikaze လို့ခေါ်တဲ့ drone တွေထောင်ထဲချီထောက်ပံ့ပေးခဲ့တာပါ။ဒီအီရန်ရဲ့ drone တွေကြောင့်ယူကရိန်းလေကြောင်းရန်ကာဝေးစနစ်နဲ့စွန့်ရင်အခြေခံအဆောက်အုံတွေပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်ဖြစ်ပါတယ်ညာ။ရုရှားရဲ့ရန်ကုန်ခုခံကာဝဲတရတဲ့ယူကရိန်းကိုမာမိတ်နိုင်ငံတွေအကူအညီပေးပိုင်ခွင့်ကိုထောက်ခံကြောင်းမြောက်အတ္တလန္တိတ်စစ်ရေးမာမိတ်နေတိုးအဖွဲ့အတွင်းမှူးချုပ်ယန်စတောတန်ဘတ်ကတောက်ချာနေကပြောပါတယ်ဒီထဲမှာရုရှားနိုင်ငံတွင်းကပြစ်မှတ်တွေကိုနေတိုးထောက်ပံ့ထားတဲ့လက်နက်တွေသုံးပြီးယူကရိန်းအနေနဲ့ပြန်လည်ပြစ်ခတ်ပိုင်ခွင့်ပြုလာကိုလည်းပါဝင်ကြောင်းပြောပါတယ်ယူကရိန်းအနေနဲ့ရန်မူလာတဲ့ရုရှားတပ်တွေကိုဒါမှမဟုတ်ရန်မူဖို့ပြင်ဆင်နေတဲ့ရုရှားတပ်တွေကိုရုရှားနိုင်ငံနဲ့အထိတံပြန်ပြစ်ခတ်ရမှာသူရဲ့လက်နက်တွေအသုံးပြုခွင့်ကိုနေတိုးမာမိတ်တွေဖြစ်ကြတဲ့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကခွင့်ပြုပေးလိုက်တဲ့မူဝါဒအပြောင်းလဲမှာနေတိုးအကြီးအကဲရဲ့မှတ်ချက်စကားထွက်လာတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့နေတိုးနဲ့အမေရိကန်ကမူဝါဒပြောင်းလဲဖို့စဉ်းစားနေတာဟာ စစ်ပွဲကိုအရှိန်မြင့်နေရလို့ဆွဆွဲထားပြီးအကျိုးဆက်တွေကိုသတိပေးပါတယ်မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဟာစစ်ပွဲအရှိန်မြင့်အောင်မဟုတ်ဘူးတော့နေတိုးအကြီးကဲကတော့တောက်ချာနေမှာပြန်လဲတုံ့ပြန်ပါတယ်ရုရှားပြည်မတွေကိုသူတို့ထောက်ပံ့ပေးထားတဲ့လက်နက်တွေကိုသုံးပြီးယူကရိန်းအနေနဲ့ပစ်ခတ်ပိုင်ခွင့်ကိုအမေရိကန်ကချက်သားပရင်းဒီမှာခွင့်ပြုခဲ့တာပါဒါပေမဲ့ဒီခွင့်ပြုချက်ကရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ခါခီဖ်ဒေသအတွက်ပဲဖြစ်ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်အပြီးမှာဂျာမနီကလည်းသူထောက်ပံ့ပေးထားတဲ့လက်နက်တွေကိုသုံးပြီးယူကရိန်းကရုရှားကိုတံပြန်ပစ်ခတ်ခွင့်ပြုတယ်လို့တောက်ချာနေကကြေညာခဲ့ပါတယ်ခင်ဗျာ
။ View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 1.13 5.40 kHz 4.13 5.51 kHz 5.85 နဲ့ 5.190 kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။စနေနေ့မနေ့ VOA ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေနဲ့အတူဒေသတွင်းနဲ့ကမ္ဘာတစ်ဝှမ်းမှာလူမျိုးရေးဆိုင်ရာပြဿနာတွေကြီးထွားလာနေချိန်မှာပဲ American, Japan နဲ့ South Korea နိုင်ငံတွေကအကြီးအကဲအရာရှိတွေဟာဗဂျီးနီးယားပြည်နယ်ကသမိုင်းဝင် Little Washington မှာတောက်ကြံနေကတွေ့ဆုံခဲ့တာကြားပါတယ်။ American လက်ထောက်နိုင်ငံရေးဝန်ကြီး Carl Campbell ကဂျပန်နိုင်ငံဒုတိယနိုင်ငံရေးဝန်ကြီး Masataka Okano နဲ့ South Korea ဒုတိယနိုင်ငံရေးဝန်ကြီး Kim Hong Jun တို့ကိုလက်ခံတွေ့ဆုံခဲ့တာပါ။ဒါဟာ2023ခုနှစ်တုန်းကဒီသုံးနိုင်ငံကခေါင်းဆောင်တွေကျင်းပခဲ့တဲ့သမိုင်းဝင်သုံးဖွဲ့ဆိုင် Camp David ထိပ်သီးအစည်းအဝေးပွဲမှာသဘောတူခဲ့ကြတဲ့စီးပွားရေးလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ထွန်းသက်စနည်းပညာကဏ္ဍနဲ့ရေချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုထက်လောင်းတည်ပြုဖို့ရည်ရွယ်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုယူကရိန်းစစ်ပွဲထိုင်ဝမ်ရေလက်ကြားတည်ငြိမ်ရေးနဲ့ဂါဇာကအရက်သားတွေအတွက်စာနာမှုအကူအညီတွေအပါအဝင်ဒေသတွင်းနဲ့ကမ္ဘာတစ်ဝှမ်းကစိန်ခေါ်ချက်တွေကိုကင်တွယ်ဖြစ်ရှိနိုင်မှုဖြစ်ကြောင်းနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားကအရှိပင်လယ်ပြင်နဲ့ပဲ့ထင်းဒုံးကျည်တွေလို့တန်တရားဖြစ်ပွဲရှိတဲ့ဒုံးကျည်တွေပြီးခဲ့တဲ့ဇာတ်ပရင်းကပြစ်ခတ်ခဲ့ပြီးမှဒီအစည်းအဝေးပွဲကျင်းပတာလည်းဖြစ်ပါတယ်ညမြန်မာအပါဝင်ကမ္ဘာတဝန်းမှာစစ်ပွဲအကြမ်းဖက်မှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ114သန်းထိတိုးမြင့်လာနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖီလီပိုဂရန်တီကပြောပါတယ်လူတွေအတင်းအကျပ်နေရဆွန့်ခွာထွက်ပြေးရတာအပါဝင်နိုင်ငံတကာဥပဒေချိုးဖောက်မှုတွေကကမ္ဘာတဝန်းကလူတွေကိုအကြီးအကျယ်ထိခိုက်စေတယ်လို့ဂျာတာဘရင်းနီကကုလသမဂ္ဂလူမျိုးရေးကောင်စီကိုပြောကြားတဲ့မင်းငွန်းနဲ့မှာဂရန်တီကပြောပါတယ်ပြဿနာရဲ့အကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေတယ်လို့ပဋိကတွင်းမှာပါဝင်ပတ်သက်နေသူတွေဟာနိုင်ငံတကာဥပဒေကိုလိုက်နာဖို့ညှဉ်းဆန်နေကြတယ်လို့ဆိုပါတယ်မြမပဋိပက္ခတွေကိုလည်းဥပမာပေးပြောဆိုခဲ့ပြီးပြီးခဲ့တဲ့မနေ့အောက်တိုဘာလကလေးကတိုက်ပွဲတွေကြောင့်လူပေါင်း1,000+ကျော်နေရာဆွန့်ခွာခဲ့ရပြီးစုစုပေါင်းအိုးအိမ်မဲ့ထွက်ပြေးနေရသူက3,000+ကျော်ထိရှိကအဲ့ထက်ကအများပြားဟာအိန္ဒိယနိုင်ငံတွေမှာခိုလုံနိုင်မှုစူးစမ်းနေရတယ်လို့ဆိုပါတယ်။ဒါ့အပြင်ဂါဇာ၊ယူကရိန်း၊မြန်မာ၊ဆူဒန်၊ကွန်ဂိုနဲ့အခြားနေရာအများပြားကပဋိပက္ခတွေကိုဖြည့်ရှင်းပေးဖို့ပြက်ကွက်နေတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကိုလည်းဂရန်တီကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။နိုင်ငံချုပ်ကိုနာမည်ထုတ်မပြောပေမဲ့အဲ့ဒီနိုင်ငံတွေကရေရှည်အကျိုးကျေးဇူးကိုမကြည့်တဲ့နိုင်ငံခြားရေးမူဝါဒတွေကိုအသုံးပြုနေတဲ့အပြင်အမြဲလိုလိုစံနှုန်းနှမျိုးထားခြင်းသုံးကဥပဒေအတိုင်းလှုပ်ဆောင်မှုကိုလက်တွေ့အလုပ်မပါဘဲအပြောသက်သက်လုပ်နေတယ်လို့ဒုက္ခသည်ဆိုင်ရာအကြီးအကဲကဝေဖန်ခဲ့ပါတယ်ညာအိန္ဒိယနိုင်ငံရဲ့အရှေ့အချမ်းကဘီဟာပြည်နယ်နဲ့အိုဒီရှားပြည်နယ်မြောက်ပိုင်းကဥတ္တရာပရဒက်ရှ်ပြည်နယ်တွေမှာတောက်ကြံတွေကအပူချိန်ပြင်းထန်မှုကြောင့်အပူလေသွင်းတုံးဟစ်စထရိုးခ်ရောဂါတန်တရားနဲ့လူ33ထက်မနည်းသေဆုံးခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။ဘီဟာမှာဂျာတာဘရင်းနေကလူ14ဦးသေဆုံးတဲ့အထက်မှာရွေးကောက်ပွဲဝင်တဲ့10ဦးပါပါတယ်။အိန္ဒိယနိုင်ငံရဲ့လူရေအများဆုံးပြည်နယ်ဖြစ်တဲ့ Uttar Pradesh မှာလည်းလူမျိုးရေးတာဝန်ရှိသူတွေအပါအဝင်အနည်းဆုံးရွေးကောက်ပွဲတာဝန်ရှိသူ9ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ရွေးကောက်ပွဲအရာရှိတွေဟာတနေ့ကတာဝန်ထမ်းဆောင်ရပြီးအဆောက်အပြင်ဘက်ထွက်အလုပ်လုပ်ရတဲ့အချိန်ကလည်းများပါတယ်။ဘီဟာပြည်နယ်ရဲ့အိန္ဒိယချင်းဂျာဟာခန်းပြည်နယ်မှာတော့ဘူရှင်ကြောက်လို့တန်တရားဖြစ်ပွဲရှိတဲ့လူ3ဦးသေဆုံးခဲ့ကြောင်းဒေတာတွင်မီဒီယာတွေမှာဖော်ပြကြပါတယ်။ဒေတာတွင်မှာစနေနေ့အထိအပူလိုက်ဆက်ဖြတ်နေမယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။ဥတီရှားပြည်နယ်မှာလည်းဂျာတာဘရင်းနေကလူ10ဦးသေဆုံးခဲ့ပါတယ်။အဲ့ဒီမှာနေပူချိန်ပြင်းထန်တဲ့မနေ့7နာရီကနေညနေ3နာရီကြာအပြင်းမထွက်ကြဖို့အစိုးရကအမိန့်ထုတ်ထားပါတယ်။မြို့တော်ဒေလီရဲ့တချို့နေရာတွေမှာတော့အခုအပတ်ထဲမှာအပူချိန်ကအိန္ဒိယရဲ့စံချိန်တင်အမြင့်ဆုံးအပူချိန်ဖြစ်တဲ့52.9ဒီဂရီစင်တီဂရိတ်ဖာရန်ဟိုင်းနဲ့ဆိုရင် 128.22 ထိဖြစ်ခဲ့ပါတယ်အ ခုမှတ်တမ်းတင်နိုင်ခဲ့တဲ့အပူချိန်မှန်ကန်မှုရှိမရှိအာရုံခံကိရိယာတွေကိုပြန်လည်စစ်ဆေးနေတယ်လို့အိန္ဒိယမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာပြည်စနေနေ့မနေ့ကနောက်ဆုံးရသတင်းတွေကိုကိုငင်းညမ်းအေးပြောပြခဲ့တာပါVOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံတဲ့အကြောင်းကိုပြောပြချင်ပါတယ်စင်ကာပူနိုင်ငံမှာနှစ်စဉ်ကျင်းပလေ့ရှိတဲ့ Shangri-La ဆွေးနွေးပွဲရဲ့ပြင်ပမှာတည်ထောင်အဖြစ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးရေရက်ဗိုလ်ချုပ်ကြီးဒွန်ဂျွန်တို့ပထမဆုံးအကြိမ်အဖြစ်လူချင်းတွေ့ဆုံခဲ့ကြတာပါဒီအကြောင်းကာလာဘတ်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညန်းကပြောပြမှာဖြစ်ပါတယ
်အမေရိကန်ကာကွယ်ဝင်ကြီးဟာတရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ဆုံတာဟာနှစ်နိုင်ငံကြားတင်းမာမှုတွေထိန်းလို့မရတဲ့အခြေအနေကနေကာကွယ်ဖို့ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အချိန်ထဲမှာပဲတရုတ်ရဲ့ရန်လိုမှုကိုတံပြန်ဖို့ဒေတာရင်းမဟာမိတ်တွေကိုအမေရိကန်ကကူညီဖို့ကတိပေးထားတာပ
ါ Of course talks can make a difference ကပြောတာကအပြောင်းလဲတွေဖြစ်စေမှာပါစစ်တပ်ချင်းအဆက်အသွယ်ရှိတဲ့အခါကြီးတဲ့အရာရှိတွေဆက်သွယ်ပြောဆိုနိုင်တဲ့အခါအထွက်ချက်မှားသွားတာမျိုးကိုရှောင်ရှားနိုင်ပါတယ
်အခုလိုတွေ့ဆုံပွဲဟာထိုင်ဝမ်သမ္မတကျန်းသစ္စာချိန်ဆိုပွဲအပြီးတရုတ်အနေနဲ့ထိုင်ဝမ်ကျွန်းအနီးအပြစ်ပေးတဲ့အနေနဲ့စီးရေးလေးကျင့်အပြီးတွေ့ဆုံတာလည်းဖြစ်ပါတယ်လေလာသူ Bradley Bowman က
ရကွက်ထမရှိတဲ့နဂါးကြီးကမီးတွေမှုတ်အမီးနဲ့ပတ်ရမ်းနေပြီဆိုရင်ကျွန်တော်တို့မဟာမိတ်တွေနဲ့ပူးပေါင်းပြီးတုံ့ပြန်ဖို့လိုပါတယ
်တရုတ်ကလိုအပ်ရင်ထိုင်ဝမ်ကိုအင်အားသုံးထိန်းချုပ်မယ်လို့ပြောဆိုထားတဲ့အချိန်အမေရိကန်ကအခုလက်ရှိအနေအထားအတိုင်းပဲရှိစေချင်တာပါအာရှပစိဖိတ်ဒေသမှာဖိလစ်ပိုင်လိုနိုင်ငံမျိုးမှာစစ်အခြေစိုက်စခန်းအသစ်အမေရိကန်ထပ်ရပြီးအမေရိကန်နဲ့မဟာမိတ်ဆက်ဆံရေးနှက်ဆိုင်လာတာကိုလည်းတရုတ်ကမကြေနပ်ပါဘူးတရုတ်ကလည်းတောင်တရုတ်ပင်လယ်ကြီးတစ်ခုလုံးနှီးပါသူပိုင်တယ်လို့မတရားပြောဆိုထားပြီးပင်လယ်ထဲကကျွန်းတူတွေမှာလည်းတရုတ်စစ်တပ်ကိုတိစောက်နေပါတယ်ဒေသအတွင်းမှာအမေရိကန်မဟာမိတ်ဖွဲ့ပြီးရီမှန်းချက်တွေပြည့်မီအောင်လုပ်နေတာမျိုးတရုတ်ကလည်းလိုက်လုံနေတယ်လို့ဘိုးမန်းလိုလေလာသူတွေကပြောပါတယ
် We really see an axis of aggressors
ကျွန်တော်တို့အခုမြင်နေရတာကရန်လိုတဲ့နိုင်ငံတွေပူးပေါင်းလာတာပါတရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားကြားပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုမြင်နေရပါတယ
်မြောက်ကိုရီးယားဟာပြီးခဲ့တဲ့ဂျာတာပရီနေ့ကတာဝေးပြစ်ဒုံးကျည်တစ်စင်းပင်လယ်ထဲကိုပြစ်လွတ်ခဲ့ပြီးတရုတ်ရုရှားတို့နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကပြောပါတယ်မြောက်ကိုရီးယားရဲ့တာဝေးပြစ်ဒုံးကျည်တွေကိုယူကရိန်းမှာရုရှားကသုံးနေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနထောက်လှမ်းရေးအင်ဂျင်စီကဒီတစ်ပတ်အတွင်းအစီရင်ခံထားပါတယ်ခင်ဗျာ
ကိုငင်းညမ်းပြောပြသွားတာပါခင်ဗျာသိမကြခင်မှာပဲအမျိုးသမီးကဏ္ဍအပါအဝင်အပတ်စဉ်ထုတ်လွှင့်နေကြအစည်းအဝေးကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဆက်သွယ်မေးမြန်းချက်ကိုတင်ပြခြင်းပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပဋ္ဌိပက္ခတွေကိုကင်တွယ်ဖြည့်ရှင်းဖို့အာဆီယံတစ်ခုတည်းကလှုပ်ဆောင်နေုံနဲ့မလုံလောက်ပဲဂျပန်အပါအဝင်အိန္ဒိယနိုင်ငံကြီးတွေကပါအတူစုပေါင်းအဖြေရှာလှုပ်ဆောင်တင်တယ်လို့အန်ယူဂျီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးက VOA ကိုပြောပါတယ်ဒါအပြင်မြန်မာအတွက်ဂျပန်ကပေးနေတဲ့ ODA အကူအညီတွေဟာအာဏာသိမ်းစစ်ကောင်စီလက်ထက်ပြည်သူတွေအကျိုးခံစား권မရနိုင်တာကြောင့်ရပ်ဆိုင်းထားဖို့လိုကြောင်းလဲသူကပြောပါတယ် KNU KNPP CNF စတဲ့တိုင်းသားအဖွဲ့အစည်းခေါင်းဆောင်တွေနဲ့အတူဂျပန်နိုင်ငံကိုတွားရောက်နေတဲ့ဝန်ကြီးဒေါက်တာဇော်ဝေဆိုးကိုကျွန်တော်ကပဲဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဂျပန်နိုင်ငံကြီးစင်ကဒီတစ်ခေါက်ကတော့တရားကျွန်တော်တို့ရွေးချက်နှစ်ခုပေါ့ဗျာနံပါတ်1ကတော့ကျွန်တော်တို့တိုင်းရင်းသားခေါင်းဆောင်တွေနဲ့အတူတူကျွန်တော်တို့ဂျပန်ကိုဒါလာခဲ့တာပေါ့နော်ဒါကကျွန်တော်တို့တွေရဲ့ဒေါ်လာရေးမှာလက်တွဲပြီးတော့အလုပ်လုပ်နေတာကိုဖော်ပြတယ်လို့နောက်ဂျပန်နိုင်ငံဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောဂျပန်အစိုးရရောဂျပန်ပြည်သူရောပေါ့လေဂျပန်နဲ့တော့ပေါ့ဒါနဲ့တွေ့ဆုံနိုင်ဖို့အတွက်သူတို့တွေကျွန်တော်တို့ဒေါ်လာရေးကိုသိရှိနားလည်ပြီးအကူအညီတွေရဖို့အတွက်ဒါတစ်ခုပေါ့နောက်တစ်ခုကတော့ကျွန်တော်ဟိုရင်နှုံးကလိုပဲမြန်မာ community နဲ့တွေ့မယ်နောက်ဒီမှာရှိနေတဲ့ဂျပန် community နဲ့တွေ့မယ်နောက်ဒီပညာရေးကျန်းမာရေးဖွဲ့အစည်းတွေပေါ့ဗျာဈေးရုံတွေအကြောင်းအနေနဲ့တွေ့ပြီးတော့ကျွန်တော်တို့သူတို့တွေဆီကနေပြီးတော့မြန်မာနိုင်ငံအတွက်တော်လိုက်ရဲ့အတွက်အကူအညီရရှိနိုင်တာတွေ explore လုပ်ဖို့အတွက်လာခဲ့တယ်လို့ပြောရင် ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဘယ်လိုအချက်တွေကိုအဓိကရှင်းပြလဲသူတို့ဘက်ကတုံ့ပြန်မှုအောင်ဘာတွေရှိလဲ
အဓိကကတော့ကျွန်တော်တို့ရဲ့ဒီဇန်နဝါရီလ31ရက်နေ့တုန်းကဒီ2024ဇန်နဝါရီလ31ရက်နေ့တုန်းကတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဒီ NUG နဲ့ဒီဒေါ်လာရေးအဖွဲ့အစည်းတွေချားထဲမှာဘုံသဘောတူညီချက်ပေါ့ဗျာကျွန်တော်တို့တွေအားလုံးရဲ့ဘုံသဘောတူညီချက်ရရှိခဲ့တာရှိတယ်အဲ့ဒါကိုကျွန်တော်တို့လာရောက်ပြီးတော့အတားရှင်းပြတယ်အဲ့ဒါနဲ့ပတ်သက်ပြီးအခြေအနေတွေကိုကျွန်တော်တို့ပြောတယ်နောက်မြန်မာနိုင်ငံမှာလည်းရှိမြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသိရှိအောင်နားလည်အောင်ကျွန်တော်တို့ဒါဂျပန်အစိုးရနဲ့ခုနလွတ်တော်နဲ့ခုနဟိုဂျပန်ပြည်သူတွေမီဒီယာတွေကိုကျွန်တော်တို့ရှင်းလင်းတဲ့သဘောလည်းဖြစ်တယ်အဲဒီကနေတစ်ဆင့်အခြေခံပြီးတော့ဂျပန်ကကျွန်တော်တို့ဘယ်လိုမျိုးပေါ့နော်ကျွန်တော်တို့ဒေါ်လာရေးမှာကူညီသင့်တယ်ပါဝင်သင့်တယ်ဆိုတော့တိုက်တွန်းတဲ့အာမျိုးဖြစ်ပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆရာတို့လည်းအားလုံးသိပြီးသားဖြစ်တဲ့အတိုင်းပဲပရိုကွယ်တို့ဆရာကူရဲတို့နဲ့ဒီနိုင်ငံရေးဝန်ကြီးဌာနကဒီဓာတ်ပုံနဲ့သတင်းထုတ်ပြန်ခဲ့တာဒါသူတို့ရဲ့ response ပေါ့ဗျာသူတို့ရဲ့တုံ့ပြန်ချက်လို့ဒါပြောလို့ရပါဒါဒီလိုပုံစံမျိုးအရင်တော့မရှိခဲ့ဘူးလေဆရာเนาะအဲ့ဒါမျိုးခုဒါ response လောက်လာတယ်ဆိုတဲ့ဟာကဒါသူတို့ရဲ့တုံ့ပြန်ချက်ပေါ့အဲဒါပေမဲ့ခုအစပိုင်းပဲရှိသေးတော့အသေးစိတ်ဆက်ပြီးတော့တဆင့်ပြီးတဆင့်တော့ NUG အနေနဲ့ဒီ Diana အလုံးဒေါ်လာရေးအဖွဲ့အနေနဲ့ဒါဆက်ပြီးတော့ဆောင်ရွက်ဆရာလည်းရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာတော့ဆရာနဲ့ဒီဂျပန်နိုင်ငံရဲ့ဝန်ကြီးဌာနအဆင့်မြင့်အရာရှိတွေနဲ့တီးသန့်တွေ့ဆုံခဲ့တယ်လို့ကျွန်တော်တို့ကြားရတာရှိပါတယ်အဲသူတို့ဘက်ကဘာတွေမေးပြီးတော့ဆရာဘက်ကဘာတွေဆွေးနွေးတာရှိပါလဲ
ဒါတော့ဒီအချိန်မှာဆရာဒါကျွန်တော်ဖြေဖို့မတင်သေးမဖြေဖြေလို့မရသေးဘူးလို့ပြောရင်ရပါတယ်ဆရာအဲ့ဒါတော့ကျွန်တော်တရားနဲ့ပတ်သက်ပြီးတော့ဖြေစရာမရှိပါဘူ
းဟုတ်ကဲ့ဒီနေရာမှာပေါ့နော်ဒီအမေရိကန်တို့ဥရောပတို့လို့အနောက်နိုင်ငံကြီးတွေကအဲစစ်ကောင်စီတောင်းရှိသူတွေကိုတန်ခတ်ပိတ်ဆို့အေးအေးယူတဲ့လုံအောင်အလုပ်တွေလုပ်နေချိန်မှာဒီဂျပန်ကတော့အဲ့လိုမျိုးပြတ်သားတဲ့မူဝါဒတွေချမှတ်လှုပ်ဆောင်တာတွေကျွန်တော်တို့မတွေ့ရဘူးဆိုတော့ဝေဖန်မှုတွေလည်းရှိပါတယ်အဲ့လိုမျိုးအေးအေးယူလောက်အောင် NUG အနေနဲ့ဂျပန်အစိုးရကိုတိုက်တွန်းတာမျိုးရောရှိပါလား
ရှိပါတယ်ဆရာဒါကျွန်တော်ခုနကလည်းစောစောကလည်းပြောခဲ့သလိုတကယ်တော့ဒီဒေါ်လာရေးရဲ့အစပေါ့လေဒီနေဦးဒေါ်လာရေးအစကနေကဂျပန်အစိုးရနဲ့ဂျပန်အဖွဲ့အစည်းတွေကိုကျွန်တော်တို့တိုက်တွန်းရဲ့ဆိုတော့ဂျပန်ကအဲ့လိုမျိုးဆောင်ရွက်မှုတွေအားနည်းတယ်ပေါ့နော်အားနည်းတယ်တကယ်တော့ဂျပန်အနေနဲ့ကျွန်တော်တို့ဟိုပြည်သူနဲ့အများထောက်ခံတဲ့ပေါ့နော်အခုလို legitimate ဖြစ်တဲ့ပြည်သူကရွေးကောက်ထားတဲ့ကိုယ်စားလှယ်တွေလည်းပါတယ်နော်အများဒီလိုဒေါ်လာရေးကိုနှစ်ပေါင်းများစွာလုပ်နေတဲ့အဲတိုင်းရင်းသားဒေါ်လာရေးအခွင့်အစည်းတွေလည်းပါပြီးတော့အားလုံးစည်းလုံးညီညွတ်ပြီးမြန်မာနိုင်ငံကပြည်သူနော်အများဆိုတာ90ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုကိုရနေတဲ့အခွင့်အစည်းတွေနဲ့လက်တွဲပြီးတော့အခွင့်အစည်းတွေနဲ့အလုပ်လုပ်မလားဒါမှမဟုတ်ပြည်သူလူထုထောက်ခံမှုမရှိတဲ့ထောက်ခံမှုအားနည်းတဲ့အခွင့်အစည်းတွေနဲ့ချိန်ဆက်ပြီးအလုံးလုံးမလားဆိုတာကိုအေးကွန်းထုတ်ခဲ့တယ်။ဒါကိုကျွန်တော်တိုက်တွန်းခဲ့
။အဲ့တော့ဒီအချက်ပေါ်မှာပေါ့နော်ဂျပန်ဘက်ကတုံ့ပြန်မှုကဘယ်လိုရှိနိုင်မလဲခံမရလဲခင်ဗျ။အ
ဲသူတို့တွေအခုလိုမျိုးပေါ့လေ။အဲဒီတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံတာတို့နော်အခုလိုသတင်းစာရှင်းလင်းပွဲတို့လွတ်တော်တို့မှာတွေ့ဆုံတာတို့ဟာဒါသူတို့ဘက်ကကျွန်တော်တို့တော်လှန်ရေးကိုအရင်နဲ့စာရင်ပုံမူပြီးနားလည်လာတဲ့သဘောပေါက်လာတဲ့အပြင်လက်ရှိအနေအထားအရာဒီကျွန်တော်တို့ဒေါ်လာရေးအဖွဲ့အစည်းများနဲ့သူတို့ဆက်ဆံရမယ် engage လုပ်ရမယ်လို့ကျွန်တော်တော့ဒါသူတို့သဘောပေါက်တယ်ယူဆတယ်လို့မြင်ပါတယ်အဲကြောင့်အဲ့ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်ထင်တယ်ပုံမူပြီးတော့ကျွန်တော်တို့ဒီဒေါ်လာရေးအဖွဲ့အစည်းတွေနဲ့ဂျပန်အဖွဲ့အစည်းဂျပန်တာဝန်ရှိသူတွေဂျပန်အစိုးရနဲ့ကြားထဲမှာပုံမူဆက်ဆံမှုတွေရှိလာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီအာနာမသိင်ခင်တုန်းကဒီမြန်မာပြည်ကိုပေးထားတဲ့ဂျပန် ODA အကူအညီတွေရှိပါတယ်အခုချိန်ထိလည်းဆက်ပေးနေတယ်လို့ကျွန်တော်ကြားရပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဟလာလူသားချင်းစာနာမှုအကူအညီလို့အဲ့လိုခေါင်းစဉ်မျိုးပြောတဲ့အခါမှာဒီစစ်ကောင်စီလက်အောက်မှာမြန်မာပြည်သူတွေဓာတ်ရိုက်ခံစားခွင့်နည်းနေတာဝေဖန်ထောက်ပြကြတာတွေ့ရပါတယ်အဲ့တော့ဒီဂျပန်ကပေးနေတဲ့ ODA နဲ့ပတ်သက်ပြီးတော့ NUG ရဲ့ရည်တည်ချက်ကဘယ်လိုရှိလဲပြီးတော့ဂျပန်ကို ဘယ်လိုမျိုးတိုက်တွန်းနေတာရှိပါလဲ
။ဒီ ODA နဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့သတင်းစာရှင်းလင်းပွဲမှာဒီမိခွန်မျိုးကိုမိခဲ့တာရှိတယ်။အဲ့ဒါကိုလည်းကျွန်တော်တို့ဖြေကြားခဲ့ပါတယ်။ကျွန်တော်တို့ရဲ့ဒီလူသားချင်းစာနာမှုနဲ့ပတ်သက်ရင် People First Transparency ဒါကျွန်တော်တို့ကပွင့်လင်းမြင်သာမှုရှိရ Cross Border ပဲဖြစ်ဖြစ်နော်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ခုနမြေပြင်မှာရှိနေတဲ့တကယ်ပြည်သူကိုဟိုအထောက်အပံ့ပေးနေတဲ့အဖွဲ့အစည်းတွေကိုပဲဖြစ်ဖြစ်ဓာတ်ရိုက်ဆက်သွယ်ပြီးတော့ဆောင်ရွက်တဲ့လုပ်ငန်းမျိုးလုပ်ဖို့တင့်နေဆိုတဲ့ဟာကိုဒါကျွန်တော်တို့အားလုံးသဘောတူထားပြီးသားအဲကြောင့်အဲ့ဒီလိုမျိုးလုပ်ဖို့ဆိုတာကိုတိုက်တွန်းထားတာရှိ ODA နဲ့ပတ်သက်ပြီးတော့နည်းနည်းပို့ပြီးတော့ stress လုပ်ပြီးဒါကိုပြောရရင်တော့တချို့လုပ်ငန်းတွေသူတို့ရပ်ထားတင်တယ်ရပ်ထားရမယ်ရပ်ထားပါဆိုတာကိုကျွန်တော်တို့တိုက်တွန်းထားတာရှိအပြည့်လို့လဲဆိုတော့ခုလိုအချိန်မျိုးမှာအကောင့်ထည့်ဖို့ဖို့ခက်တယ်တကယ်တော့ကျွန်တော်တို့စောစောပြည်သူလူထုကိုကိုစားပြုတယ်အစိုးရနဲ့ပြည်သူလူထုနဲ့သူကိုစားလေဒါကဆောင်ရွက်လို့ရမှာဖြစ်တော့ခုချိန်မှာ OD လုပ်ငန်းတွေဟာတချို့ရပ်ဆိုင်ထားပြီးတော့ကျွန်တော်တို့ဒေါ်လာရေးအပီနောက်တကယ်ကိုထိန်းချုပ်ထားပြီးတော့ခုနနိုင်တဲ့နေမြေဒေသတွေမှာအကောင့်ထည့်ဖို့လဲဆိုရင်တော့ပိုပြီးတင့်တော်တယ်ဆိုတာကိုကျွန်တော်တို့ပြောတယ်အခုဒါကြောင့်ကျွန်တော်တို့ရဲ့ဒီ humanitarian နဲ့ပတ်သက်ပြီးလူသားချင်းစာနာမှုတို့ပညာရေးကျန်းမာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ NUG နဲ့ဒါမှမဟုတ်ဂျားထဲမှာ trusted partner တည်ထောင်ပြီးတော့ cross border aid ဒါကိုရအောင်ဆောင်ရွက်တင်တယ်ဆိုတာကိုကျွန်တော်တို့တိုက်တွန်းတာကျွန်တော်တို့ဒါဆွေးနွေးခဲ့တာ၄ရှိပါတယ်အခုတော့စကကျွန်တော်တို့အခုစေယုံနေကြောင်းနေကိုဘုံကျဲနေတယ်ပြည်သူတွေကိုအခုလိုမျိုးဟိုတတ်ဖြတ်နေတယ်ဒါဂျပန်နဲ့ပတ်သက်ရင်ဂျိုက်ကာကနေလှူထားတဲ့စေယုံဂျိုက်ကာကဆောက်ထားတဲ့စေယုံဆရာတို့သိလိမ့်မယ်မုံရွာနဲ့ခုနဟိုပတ်သိနေလမ်းပေါ်မှာရှိတဲ့စေယုံတေယုံကိုဘုံကျဲပြီးမီးရှို့ပြီးဖျက်ဆီးခဲ့တာကျွန်တော်တို့မှာဒါတွေနဲ့ပတ်သက်ပြီးကျွန်တော်ဓာတ်ပုံတွေလည်းပြခဲ့ပါဆိုအဲ့ဒီလိုမျိုးလုပ်နေတဲ့အချိန်မှာ ODA နဲ့ဒီလိုအလုပ်မျိုးကိုလုံးတင်သလားဟုတ်ကြတော့အခုလိုမျိုးပြီးတဲ့ဟာပြည်သူကိုထပ်ပြီးတော့ဘုံကျဲအောင်တတ်အောင်အခုလိုမျိုးစီးတွေနဲ့ကြောင်းတွေကိုဖျက်ဆီးအောင်လုပ်တာ ਨੇ အတူတူပဲဆိုတဲ့ဟာကိုကျွန်တော်တို့ပြောခဲ့
တခုကပါလေဒီဂျပန်အစိုးရကဟိုစစ်တပ်ဆက်အခုချိန်အထိဆိုရင်တော့ဒီစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်နေတာတွေရှိတော့လေဒီအများပြည်သူကလူလားတောင်းတနေတဲ့ဟာပြည်သူအာဏာကိုပြည်သူလူထုလက်ထဲကိုပြန်လည်လွှဲပြောင်းရေးလုပ်ငန်းစဉ်တွေပေါ်ပေါက်လာဖို့အတွက်ပေါ့လေဒီဂျပန်ကနေဂျာဝင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်ဖြစ်နိုင်တယ်လို့ဆရာအနေနဲ့သုံးသပ်ပါလား NUG အနေနဲ့ရောအဲ့ဒီလမ်းကြောင်းမျိုးကိုသွားလို့တဲ့ဆန္ဒရှိပါလ
ားဒါနဲ့ပတ်သက်ပြီးဆရာမေရဲ့မိကွန်းကတကယ်တော့ဒီဟာကကိုကျွန်တော်တို့အာဆီယံကမလုံလောက်ဘူးကဘာကြီးရရောဒီခုနဒီ UN ကရောကျွန်တော်တို့ဒီအာရှတိုက်ကအခုဂျပန်တို့ပါလို့လဲတော့အာဆီယံကနေတဆင့်ဒီမြန်မာနိုင်ငံရဲ့အရေးခင်းကိုအခြေအနေကိုဖြည့်ရှင်းဖို့ပေါ့နော်ဒီဒေါ်လာရင်းနဲ့အခုပြောင်းလဲတွေကိုဖြည့်ရှင်းဖို့အတွက်သူတို့ကြိုးစားတာမလုံလောက်ဘူးဆိုတာဒါကျွန်တော်တို့ရဲ့ခုနသဘောတူညီချက်တွေထဲမှာလည်းပါပါတယ်အဲ့တော့အာဆီယံ plus 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 နဲ့ရှင်းဖို့လိုတယ်ဒီဟာတွေနော်တကယ်တော့ခုနပြောတဲ့ဂျပန်နဲ့မကဘူးတရုတ်တို့အိန္ဒိယတို့เนาะခုနယူရိုပီယံယူနီယံတို့ဒါတွေအားလုံးပါပြီးတော့ဖြည့်ရှင်းသင့်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ဒါပါမဒါအောင်မြင်နိုင်တယ်ဆိုတဲ့အကြောင်းလဲကျွန်တော်တို့ဒါဆွေးနွေးထားတာတွေရှိပါတယ်ဒါမှသာလျှင်ကျွန်တော်တို့နိုင်ငံနဲ့ဒီ region အတွက် stable ဖြစ်တဲ့ခိုင်မာတဲ့ကျွန်တော်တို့ solution ရမယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးထားတာရှိတယ်ဒါအပြင်ဒါပြည်သူလူထုရဲ့တော်လှန်ရေးဖြစ်တဲ့အတွက်ဒီပြည်သူလူထုရဲ့ဆန္ဒအပေါ်မှာကျွန်တော်တို့ကြိုက်ညီတဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်မှသာလျှင်ဒါဟာခုနကပြောတဲ့ကျွန်တော်တို့ဟိုအဖြေတစ်ခုကောင်းမွန်တဲ့အဖြေကိုရမယ်ပေါ့ဗျာဒါအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့နိုင်ငံဟာ very much diverse diversity များတဲ့နိုင်ငံဒီလိုမျိုးဟို diversity များတဲ့နိုင်ငံမှာကျွန်တော်တို့အားလုံးဟိုအရင်ကနေကရည်ရွယ်ထားတဲ့Federal Democracy နိုင်ငံဖြစ်မှာတကယ်ကိုစစ်မှန်တဲ့ Federal Democracy နိုင်ငံဖြစ်မှာဒီနေရာဒီဒေသဒီတိုင်းပြည်နဲ့ဒီ region နဲ့အဖြေကောင်းတယ်ဆိုတာကိုကျွန်တော်တို့ရှင်းလင်းတာတင်ပြတာသူတို့နဲ့ဆွေးနွေးကြတာ၄ရှိပါတယ်
ဟုတ်ကဲ့ဆရာအခုရှင်းပြသွားသလိုပေါ့နော် သူတို့ဘက်ကဘယ်လိုမျိုးတုံ့ပြန်မှုတွေတွေ့ရလဲ
။ဒါတော့ကျွန်တော်ခုနပြောလို့နည်းနည်းစောသေးတယ်ပေါ့ဗျာ။အချိန်ကလည်းနည်းနည်းစောသေးတယ်။ခုကစပြီးတွေ့ကြဆိုကြဆွေးနွေးကြပြောဆိုကြဆိုတော့ကျွန်တော်စောင့်ကြည့်ရမယ်သဘောရှိတယ်။ဒါပေမဲ့ကျွန်တော်ဟိုအကြံဉာဏ်အဖြစ်ပေါ့ဗျာ။ဒါကတော့ကျွန်တော်ရဲ့ဟို personal feeling လို့ပြောရမှာပေါ့။ကျွန်တော်တော့ဟိုမစိုးပါဘူး။ဒါအချိန်နေမစိုးဘူးလို့ကျွန်တော်ရဲ့ပုံကိုရေးတုံ့ပြန်ချက်ပေါ့ဗျာ။ဒါပေမဲ့လည်းကျွန်တော်လူတွေနဲ့တော့ဆက်ဆံမှုတော့လူတွေရဲ့ပြောတာဆိုတာသူတို့တွေရဲ့ကျွန်တော်တို့ဆွေးနွေးတာတွေကိုထောက်ရှုရရင်တော့ကျွန်တော်ထင်တယ်မစိုးပါဘူး not bad ပေါ့နော်ဒါညှော်လင့်လို့ရတဲ့သဘောရှိပ
ါမတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရရှင
်မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့သာသနာပြန်ပွားရေးနဲ့စာနာမှုကူညီဆောင်ရွက်နေသူအမျိုးသမီးတဦးအကြောင်းကိုတင်ပြမှာပါလူအများကိုကူညီပေးရင်လူအမျိုးမျိုးဘဝအထွေထွေကိုမြင်တွေ့ခဲ့ရသလိုကိုဘဝကိုအကြောင်းကိုလည်းပို့ပြီးတော့လေးလာဆင်ခြင်သုံးသပ်မိစေတာကြောင့်ဒါကတရားကိုအကောင်ဆုံးရှာဖွေနိုင်တဲ့နည်းလမ်းပါလို့ကယူနာနဲ့စာနာမှုကူညီခြင်းလို့အတိပယ်ရတဲ့စုချိဗုဒ္ဓဘာသာဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော်ပရာဟိတလုပ်ငန်းတွေလုပ်နေတဲ့မတ်ဆဘရီနာတန်းကပြောပါတယ်ထိုင်ဝမ်မှာဗုဒ္ဓဘာသာသီလရှင်တစ်ပါးကဦးဆောင်ပြီးတော့1966ခုနှစ်မှာစတင်ခဲ့တဲ့စုချိဖောင်ဒေးရှင်းဟာအမေရိကန်ပြည်ထောင်စုမှာပါတိုးချဲ့အခြေစိုက်ပြီးဗုဒ္ဓဘာသာပြန်ပွားရေးနဲ့မြန်မာအပါအဝင်နိုင်ငံပေါင်း230ကျော်ကစာနာမှုကူညီရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့သူကပြောပါတယ်။မက်ခင်ဖြူတွေဆက်သွယ်မေးမြန်းပြီးမျိုးသမီးကဏ္ဍမှာတင်ပြထားပါတယ
် There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါမက်ဆဘရီနာရှင်ပြည်သူမိကန္နာမှာအခုလိုအချိန်ပေးပြီးတော့ပါဝင်ဆင်းနေပြတာကျေးဇူးအများကြီးတင်ပါတယ်ရှင
်မင်္ဂလာပါခင်ဗျထွေးရဲ့ကျေးဇူးပါပဲဒီအဲ့ဒီစကြီးကိုစိတ်ဝင်စားတာရဲ့နောက်ပြီးတော့ဒီမြန်မာဗုဒ္ဓဘာသာအကြောင်းကိုစိတ်ဝင်စားတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရှင်အတိတ်ကလည်းပေါ့နော်ဒီမက်ဆဘရီနာနဲ့ပတ်သက်ပြီးတော့စိတ်ဝင်စားဖို့ကောင်းတာကဒါအမေရိကန်ပြည်တော်စုမှအခြေစိုက်တဲ့ Buddhist Suci Foundation ပေါ့နော်ဗုဒ္ဓဘာသာစစ်တီအဖွဲ့လို့ပြောရမယ်ထင်ပါတယ်ဖောင်ဒေးရှင်းတစ်ခုမှာအခုဆိုလို့ရှိရင်ဒါဟိုဗုဒ္ဓသာသနာကိုလည်းပြုရင်းဖိုက်တာအလုပ်တွေကိုလည်းလုပ်တဲ့ဒါ NGO အဖွဲ့တစ်ခုလည်းဖြစ်တဲ့အခါကျတော့လေဒီလိုအဖွဲ့အစည်းမျိုးမှာမက်ဆဘရီနာနှစ်ပေါင်း30ကျော်တောင်မှအလုံလုံနေတယ်ဆိုတော့ဒီလိုဗုဒ္ဓဘာသာအဖွဲ့အစည်းတစ်ခုမှာသာသနာပြုလုပ်ငန်းတွေမှာဘယ်လိုပုံစံနဲ့စပြီးတော့ပါဝင်ဖြစ်ခဲ့တာလဲရှင်ပြောပြပေးပါလား
အစတုန်းကကြတော့ဟိုတက်ကရိုမှာပေါ့နော်တက်ကရိုမှာဆရာလဲချိန်မှာတော့ major ကတော့တက်ကရိုမှာဖတ်တဲ့ major ကနေပြီးတော့ health science health administration ပေါ့ဒီကျမ်းမာရေးဘက်မှာဖတ်တယ်ဆိုတော့လေအဲ့ဒါအဲ့ချိန်တုန်းကဒီ US မှာနေပြီးတော့ Asian နဲ့ပတ်သက်ပြီးတော့အဲ့ဒီ free clinic ပေါ့အဲ့လိုကျမ်းမာရေးဥတာတဲ့ဥစ္စာတွေကတခြားမှာတိတ်ပြီးတော့မရှိကြဘူးလေမရှိကြတဲ့ချိန်မှာနေပြီးတော့ the first free clinic ကနေပြီးတော့အဲ့ဒီ Asia Taiwan ကနေစဖွဲ့ထားတဲ့အာစကြည် free clinic ကနေပြီးတော့ဒီ LA မှာစပြီးစိုက်ကြတာပေါ့နော်ဒီပထမလုံးက global ကြတော့အဲ့ဒီကမ္ဘာမှာရှိတဲ့အကြီးဆုံးကတော့ Taiwan ကနေ1966ကနေစတယ်နောက်ဒီလဲရောက်တော့ဒီ US မှာကျတော့1989ခုနှစ်ကြတော့ဒီ LA မှာရှိတဲ့ Alhambra မှာနေပြီးတော့သူကစပြီးတော့ဖွင့်ကြရတယ်လေဖွင့်တဲ့အချိန်မှာနေပြီးတော့သူကတက်ကရိုမှာဆိုတော့အမေကနေပြီးတော့ပြောတာပေါ့ Oh major လဲတူတယ် free clinic လဲဆိုတော့ကုဟိုစာကုတို့လဲရတယ်ပြီးတော့လဲကုညီပေးလို့လဲအဲ့ပတ်ဝန်းကျင်ကမိသားအဲ့ပတ်ဝန်းကျင်ရဲ့စည်ရသားလေးကိုလဲကုညီလို့ရတယ်အဲ့ချိန်က free clinic ဆိုတာကလဲအရှိတာဆိုတော့အဲ့ဒီ downtown မှာရှိတယ် Hollywood မှာရှိတယ်အဲ့ဒီ free clinic လောက်ပဲရှိတယ်ဒီ Asian community တွေထဲမှာဆိုရင်လဲမရှိကြဘူးလေအာရှလေးစဲမှာမရှိဘူးဆိုတော့ကုညီပေးလို့လဲရတယ်ကု major ကလဲနေတူတယ်ဆိုတော့တိတ်ကောင်းမှာပဲတဲ့အမေနဲ့နောက်တငယ်ချင်းတွေသူတို့ရဲ့တငယ်ချင်းအမေရဲ့တငယ်ချင်းတွေကလဲထိုင်ဝမ်ကလာတယ်ဆိုတော့လေအဲ့လားကလဲသူတို့အားပေးပြီးတော့အဲ့မှာသွားပြီးတော့လှအားပေးခဲ့အဲ့ချိန်မှာပဲ Buddhist Siji Foundation ဆိုတာ Buddhist Siji Free Clinic ဆိုတာစပြီးတော့တည်တာပေါ့ဆိုတာ Siji ဆိုတာ Compassion and Relief ပေါ့ကယူနာနဲ့နောက်ပြီးလူလေးဝိုင်းကူညီလုပ်ပေးတဲ့အသင်းပေါ့နော်အဖွဲ့အစည်းလေးဆိုတော့အဲ့ထဲမှာနေပြီးဝင်ပြီးတော့မှပဲသူတို့စီမားနေပြီးတော့လှူအားပေးလှူအားပေးတဲ့ချိန်ကျမှကိုယ့်ရဲ့သူများကိုကူညီပေးတာမဟုတ်ဘဲနဲ့တကယ်တော့ကိုယ့်ကိုယ်ကို benefit ရှိတာကိုယ့်အကြောင်းကိုပြီးတော့လေ့လာမိရဲ့ဆိုတော့ဟိုတရားထဲမှာပြောပြရလေဟိုတရားထိုင်နေဆိုလားဘာတွက်လဲဆိုကိုယ့်အကြောင်းကိုလေ့လာကိုယ့်အကြောင်းကိုလေ့လာမှပဲကိုယ်ခန္ဓာကိုယ်မှာရှိတဲ့ဖြစ်ပျက်ဆိုတာမြင်ရတယ်ဆိုတော့အဲ့ဒီဥစ္စာကလေဒီစကြီးမှာနေပြီးတော့သွားပြီးတော့လုံအားပေးတယ်သွားပေးတဲ့အခါမှာသူများကူညီတဲ့အချိန်မှာကြရတယ်ကိုယ့်ကိုယ်ကိုပို့ပြီးတော့လေ့လာမိတာပေါ့နော်ကိုဘာဖြစ်လို့ဒီသူများနေပြီးတော့ဒီလိုဖြစ်ပျက်တာလေးတွေ့ရတယ်နောက်သူများလေးကနေပြီးတော့ဝမ်းနည်းမှုတွေစိတ်ရဲမှုလေးချမ်းသာမှုလေးပြောင်းလဲမှုတွေတွေ့ရတဲ့အခါမှာကြရင်လေကိုယ့်ကိုယ်ကိုလည်းပြန်စစ်ဆေးမိကြတယ်အဲ့ချိန်ကျတော့လေဟိုတပတ်ကျတော့မဟာယာနရဲ့ဗုဒ္ဓဘာသာအပြည့်မာကိုသူများကူညီပေးတယ်နောက်ဒီထရဘာသာဆိုကိုယ့်မြန်မာပြည်ကတိုင်းရင်းသားရဲ့အဲ့ဒီဗုဒ္ဓဘာသာနဲ့ဥစ္စာနဲ့ကြတော့ပြန်ပြီးတော့လေတခုလုံးဆက်ဆက်မိတာပေါ့တရားတစ်ဖက်ကထိုင်းတစ်ဖက်ကလည်းအပြင်မှာသူများကိုကူညီပေးနေအဲ့နောက်ဖက်ကလည်းဆက်ပြီးတော့လေအာပြန်ပြီးတော့သွားပြီးတော့ဟိုနှစ်ခုလုံး practice ပြရပေါ့ဟိုဆရာဝန်တို့မျိုးပဲပေါ့နော်တစ်ဖက်ကစာဖတ်တဲ့အချိန်မှာစာဖတ်တယ်နောက်တစ်ဖက်က practical သွားလုပ်တဲ့အခါမှာသူများကူညီတဲ့အချိန်နဲ့နှစ်ခုပေါင်းတဲ့အချိန်ကြရင်တော့ကိုယ်တော်တရားဘက်ကလေ့လာမှုတွေကပို့ပြီးတော့ဟိုမြန်ပြီးတော့တရားပို့ရမိတယ်ပြီးပို့ပြီးတော့လည်းလေ့လာမိတာမိဖြစ်တာပေါ့လေနော်
အဲ့ဒီအခုပြောပြတဲ့အတိုင်းဆိုလို့ရှိရင်အာမက်ဆပရီနာအဲ့ဒီအချိန်ကလေးကစပြီးတော့ဒီ City Foundation နဲ့တခြားလုံးခုထိဆက်ပြီးတော့ရှိသွားတဲ့သဘောပေါ့နော်နှစ်ပေါင်း30ကျော်ဆိုတဲ့အခါကျတော့
ဖြစ်ပါလေ1989ခုနှစ်မှာစပြီးတော့လှူအားပေးတဲ့အချိန်ကျတော့ဘာမှတော့တိတ်မသိဘူးပေါ့အဲ့တော့ပထမတော့ motivation ကတော့ကို major မို့လို့ဆိုရလဲ experience လေးရှိမလားဆိုပြီးတော့လှုပ်မိတယ်ဒါပေမဲ့ဟိုသူများလေလူကြီးတွေကအမြဲပြောရယ်လေကိုပတ်ဝန်းကျင်ကတိတ်အရေးကြီးတယ်ပတ်ဝန်းကျင်ကကောင်းတဲ့ချိန်ကြရင်ကိုလည်းကောင်းမယ်လူတော်လူကောင်းနဲ့ပေါင်းတင်နေဆိုတဲ့ဥစ္စာကြီးကိုတွားပြီးတော့စဉ်းစားမိရယ်လေငယ်ငယ်လုံးကအမေကလည်းပြောခေါ်ပြီးတော့ဒါမျိုးအတိုင်းဝိုင်းထဲမှာထည့်ပေးလိုက်တဲ့အခါမှာအဲ့ဒီလိုလေးနဲ့အဲ့အမျိုးမျိုးတွေ့တာပေါ့တက္ကသိုလ်က HIV လေးနဲ့လည်းတွေ့တယ်နောက်စင်းရဲသားလူလေးနဲ့လည်းတွေ့ဖြစ်တယ်နောက်တချို့လူကလည်းစိတ်မရှိဘဲနဲ့အဲ့ဒီဟိုဒေါလေးကအမြဲတမ်းကန်နေတာလေတွေ့တယ်အဲ့ဒီဥစ္စာလေးကိုငငယ်ကလေးကသူတို့တွေနဲ့ face to face နဲ့အဲ့လိုဝိုင်းပြီးရှင်းပေးတဲ့ခါကြရင်ကိုယ့်ရဲ့ patience ဥစ္စာကိုလည်း practice မိတာပေါ့ဟိုအဲ့လိုဖြစ်တယ်နောက်ပြီးတော့လည်းအဲ့ဒီနောက်ဆုံးကြတော့အဲ့ဒီ Mexico လို့ international လေးမှာလည်းသွားတယ်လေဆိုအဲ့ချိန်မှာနေပြီးတော့ US အဲ့ဒီ City Free Clinic မှာလုပ်ခဲ့တယ်ပြီးတော့လည်းနောက် Federal မှာရှိတဲ့အဲ့ဒီ organ donation ရဲ့ One Legacy မှာလည်းလုပ်ခဲ့လိုက်သေးတယ်
ဆိုတော့ဒီ City Foundation ကနိုင်ငံတကာမှာလည်းဒါ Pride အလုပ်တွေကိုလုပ်နေတယ်လို့နားလည်ပါတယ်ဆိုတော့ Mexico သွားတာလိုမျိုးလို့เนาะ Taiwan မှာလည်းလုပ်ရတာမျိုးဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလို Pride အလုပ်တာတွေရှိလာရှင်ဒီ Foundation နေနဲ့အကူအညီပေးတာတို့ဘာလို့ပေါ့เนาะ
စစ်ကြီးနဲ့ပတ်သက်ပြီးတော့လေမြမပြီးတော့အများကြီးကူညီမိရလေမိမိရဲ့ခါမှာလေအများကြီးကျေးဇူးတင်တာပေါ့စစ်ကြီးနဲ့ပတ်သက်ပြီးတော့ဘာလို့ဆိုတော့သူတို့နဲ့တည်ပြီးတော့ဒီမြမကြီးမှာနာကိဖြစ်တဲ့ချိန်ကျရင်ဒီနားမှာရှိတဲ့အဲမြမပြီးကအသင်းတွေအများကြီးရှိရလေအဲအသင်းတွေကိုပေါင်းပြီးတော့လေအဲ့ဒီသူ fundraising တွေလုပ်တယ်ပြီးစစ်ကြီးဘက်ကလည်း million dollars နဲ့စိုက်ပြီးတော့လေမြမပြီးမှာနာကိမှာဖြစ်လုံးကလေအဲ့ဒီတောလေးမှာသွားပြီးတော့လေကူညီခဲ့တယ် ဲစပားလေးကိုလည်းစိုက်ပေးတယ်ပြီးကူညီပေးတယ်နောက်အိမ်လေးအများကြီးလည်းစောက်ပေးတယ်စောက်ပေးပြီးတော့အခုကနေပြီးတော့ဒီတပတ်ကနေပြီးတော့စကြီးကနေပြီးတော့ထိုင်ဝမ်အသင်းတို့ US အသင်းကနေပြီးတော့မြန်မာပြည်ကိုသွားကူညီခဲ့တယ်နောက်ပြီးတော့မြန်မာပြည်ကရဲ့delay ထုံးစံအကောင်ကိုလည်းလေစကြီးကနေပြန်ပြီးတော့တင်ယူမိတယ်ဆိုတော့မြန်မာပြည်ကဥစ္စာကိုသူတို့အခုထိပြောနေတုံးပဲလေသူတို့အဲမြန်မာပြည်ရဲ့တကယ်ဟိုတကယ်ကူညီပေးတဲ့စိတ်ဓာတ်ကအမြဲရှိတဲ့ဥစ္စာကိုဘာဖြစ်လို့လဲဆိုတော့လေမြန်မာဒီမှာဆိုရင်သူတို့ကနေပြီးတော့စကြီးမှာစပြီးပြောမယ်ဆိုရင်သူတို့ကနေပြီးတော့အဲအဲ master chain yin ဆိုတာတိလရှင်တပါးကနေပြီးတော့သွားနေပြီးတော့အဲ့ဒီစကြီးကိုစခဲ့တယ်လေစခဲ့တဲ့အချိန်မှာအဲ့အိမ်မှာရှိတဲ့ housewife ဆိုတဲ့အဲ့ဒီဟိုအိမ်မှုကိစ္စလုပ်တဲ့မိန်းမ9ယောက်နဲ့ဒီတိလရှင်တပါးနဲ့စခဲ့အခုက US တဲ့ now international နိုင်ငံအားလုံးက230နိုင်ငံအားလုံးကစကြီးရနေပြီးကူညီခဲ့တာလေရှိခဲ့တယ
် Sister Miss Sabrina ပြောထားတဲ့အထဲမှာဒီ City Foundation ကိုစခဲ့တာကไอ้ทีละชิ้นตะบ้าเนี่ยไอ้ชิ้นมาอมยุทมี5อย่างเนี่ยซะแก่เลยสอถ้าอินเตอร์เซทเวซาบอกก็ပြောอ่ะเนาะถ้าอมยุทมีนี่ซะแก่ได้อภเษีรู้ပြောรู้ยาราบ่เนาะถ้าするရှင
်ဟုတ်တယ်ไอ้นี่ก็นี่ပြောซะပြီးတော့เนาะအခုဆိုရင်ไต้หวันมาဆိုရင်ဆေးရုံ6ခုရှိွားပြီနောက်ပြီးเนี่ยဥမာအဟိုอินโดนีเซียနိုင်ငံဆိုมุสลิมနိုင်ငံလေအဲ့မှာဆိုရင်เนี่ยဗုဒ္ဓဘာသာရဲ့ဆေးရုံ site စောက်ထားပြီးလုံအားပေးနေဆရာဝန်များတော့အဖြစ်ရလဲมุสลิมနေပဲပြီးဘာသာရေးမကွာပေါ့အားလုံးကနေပြီးတူတူကူညီရဲ့အဲစကြည့်ထဲမှာလဲဘာသာမျိုးမျိုးရှိကြတယ်လူမျိုးမျိုးမျိုးရှိကြတယ်ဒါဆိုသူတို့ကဘာလေး comment ရှိတယ်ဆိုရင်အားလုံးကနေလူတွေကိုကူညီချင်ကြတယ်အဲ့ဒီစိတ်ဓာတ်ကအမြဲတမ်းရှိကြတာပေါ့ဆိုတော့အဲ့လာနေပဲအားလုံးကူညီကြတာပဲပြီး US မှာဆိုရင်လည်းเนาะအဲ့ဒီများတော့ဖြစ်ဒီစကြည့်ရဲ့ volunteer တွေကလည်းဒီအင်ရှင်မတွေပဲအင်ရှင်မတွေအများများတယ်ဆဆချင်းလာကြတော့သူတို့လေးကနေပြောစကားလေးကတိတ်မပြောတတ်ဘူးကိုပဲကူညီချင်တဲ့စိတ်ဓာတ်ပဲရှိကြတယ်နောက်လှုပ်တာများတဲ့အချိန်ကျရင်အဲ့လိုမျိုးအပြင်ထွက်ပြီးတော့စကားပြောရလဲပြီးမသိတဲ့လူနဲ့ပြောရင်းနဲ့ပြောရင်းနဲ့နောက်သူတို့ရဲ့ leadership skill ဆိုရယ်တကယ်ခေါင်းဆောင်မှုဥစ္စာတွေကသူတို့လေးကတတ်သွားကြရောပြီး computer မတတ်တဲ့လူလဲ computer တတ်သွားကြရောဆိုမင်းကလေးကမင်းကလေးလို့အဲ့ဒီခေါင်းဆောင်မှုလားလို့ပြောအဲ့ဒီစကြည့်မှာအများများပါတယ
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ချင်
းဒီပါကောင်
အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တုတ္တဆိုလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမဲတွေရဖို့သမ္မတကိုယ်စားလှယ်လောင်းတွေကလူနည်းစုတွေကိုအာယုံဆိုင်စီးယုံနေတဲ့အကြောင်းစစ်မှုထမ်းဟောင်းတွေအတွက်ဘယ်သမ္မတကိုယ်စားလှယ်လောင်းကပို့ပြီးတော့ဆောင်ရွက်ပေးခဲ့တယ်လဲဆိုတာတွေကိုဒီအစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ဗျာ
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရီပပ်ဘလစ်ကန်သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်တို့ဟာလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့အခုခါမှလဲလဲစီရင်နေပါတယ်။သူသာသမ္မတဖြစ်လာမယ်ဆိုရင်အမေရိကန်အားလုံးအကျိုးရှိလိမ့်မှာဖြစ်ကြောင်းဒေါ်နယ်ထရမ့်ကနယူးယောက်မှာအခုလိုပြောပါတယ်။
It doesn't matter whether you're black
လူမဲပဲဖြစ်ဖြစ်လူညိုပဲဖြစ်ဖြစ်လူပြိုပဲဖြစ်ဖြစ်ဘယ်လိုအသားအရောင်ရှိတဲ့သူပဲဖြစ်ဖြစ်ရင်းမကြည့်ပါဘူးကျွန်တော်တို့အားလုံးကအမေရိကန်တွေဖြစ်ပြီးတော့အနေရအောင်လက်တွဲညီညီဆောင်ရွက်ကြဖို့ပ
ါဂျိုးတိုက်တန်ကလည်းသူအစိုးရဖွဲ့ထဲမှာလူမျိုးပေါင်းစုံပါဝင်ကြောင်းလူမှုတိုင်းဝိုင်းခေါင်းဆောင်တွေကိုမစ်ရှိဂန်မှာအခုလိုပြောပါတယ်
We're more African American.
ဒီမိုင်းတခြားကျွန်တော်တို့အစိုးရအဖွဲ့တွေမှာတခြားအစိုးရအဖွဲ့တွေတုန်းကထက် African American အမျိုးသမီးနဲ့တခြားလူနည်းစုတွေပို့ပြီးပါဝင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပို့ပြီးအလုပ်ဖြစ်မြောက်အောင်လုပ်နိုင်ကြပါတယ်
။နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာဘယ်ကိုယ်စားလှယ်လောင်းကိုမဲပေးရမလဲဆိုတာကိုဝေဖန်မရဖြစ်သူအများစုနေထိုင်ရာပြည်နယ်တွေကလူမဲမဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့ Trump နဲ့ Biden ဟာအပြင်းထန်ကြိုးစားနေကြတာပါ။ဖြူသူရေတနစင်တာရဲ့လူမှုစစ်တမ်းမှာတော့2024သမ္မတရွေးကောက်ပွဲမှာအနိုင်ရလာမဲ့သမ္မတအနေနဲ့ပညာရေးနဲ့စီးပွားရေးခန္ဓာပိုတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့လူမဲမဆန္ဒရှင်တွေကလိုလားနေကြတာပါ။
We're going to bring success back to our schools.
ကျွန်တော်တို့ရောင်းချက်ကဆောင်ရွက်ပါမယ်။မြို့တိုင်းကျွာတိုင်းလမ်းတိုင်းမှာလူနေမှုဘဝပုံပုံတိုးတက်ကောင်းမွန်လာအောင်လဲဆောင်ရွက်တော့ပါမယ်။
ဘိုင်ဒန်မက်ဆေ့စီယုံရေးအဖွဲ့ကနယူးယောက်မှာအာဖရိကန်အမေရိကန်တွေကိုကြော်ညာနေအခုလိုစီယုံပါတယ
် Of course I hate these people
ကျွန်တော်ဒီလူတွေကိုတိတ်မုန်းပါတယ်လို့ဒေါ်နယ်ထရမ့်ကပြောသွားတာပါDonald Trump လူမဲတွေကိုမတိလေးစားဆက်ဆံတာအသက်ဆမ်းမဟုတ်ပါဘူးလူမဲမိသားစုတွေကိုဒူဘိုင်တိုက်ခန်းတွေငှားဖို့ညှဉ်းဆန်းတာကြောင့်လဲတရားစွဲခံခဲ့ရသူပါအပြစ်မဲ့လူမဲနဲ့လူညိုဆယ်ကျော်သက်၅ဦးကိုတရားံပေးဖို့လဲတောင်းဆိုခဲ့ဘူးပါတယ်လို့ပြောသွားတာပါထရမ့်မှာအညှိုးတေးကြီးသူဖြစ်တာကြောင့်သူသာအနိုင်ရမယ်ဆိုရင်လူနည်းစုဝင်တွေနစ်နာလိမ့်မယ်ဆိုပြီးဘိုင်ဒန်ကအခုလိုပြောပါတယ်
Trump isn't running the lead America.
American ni kaung jo saung ywet phu yue kaup pwae win na ma hoh ba bu. Ba sa che phu twat ba. Dilo lu myo anai ma ya tin ma u. Ba sa che phu sei ku ne anagat ko ti saung nai ma ma hoh dilo. Lu nei mu bwa ri le to tet kaung mon aw lou pei nai ma ma hoh ba u. Da jaw American a lon ye anagat twat chanaw yue kaup pwae win pyain na ba.
Trump na raw lu yue mu chi chae yin ne patat de so ya ye mu wa ra ko u de tha we ban ma de. Taung mai Bronx a yet ka lu nei su win nwi ko a ku lo pyaw wa de.
African Americans are getting slaughtered.
Hispanic Americans are getting slaughtered. တနေ့ချီရသူတွေလည်းကျွန်တော်နိုင်ငံနဲ့လိမ့်ဝင်နေတာကြောင့်လူမဲနဲ့ Hispanic တွေပေါ်မှာအကြီးမားဆုံးစိုးကျိုးတွေတက်ရောက်ကုန်ပြီးကျွန်တော်လည်းပဲဖြစ်အင်ဂျင်မဲတွေဖြစ်ကုန်သလိုပါမဂုံးကောဆရာမကျွန်တော်ရဲ့ချင်းတွေကိုရောက်ကုန်ပါတယ်
ထရမ့်ကိုအနိုင်ရဖို့လူမဲတွေရဲ့ထောက်ခံမဲ့လူအကြောင်းဘိုင်ဒန်ကအခုလိုပြောရတယ
်
အားလုံးရဲ့ထောက်ခံနဲ့ထရမ့်ကိုအနိုင်ရခဲ့တာပါဒေါ်နယ်ထရမ့်နောက်တစ်ကြိမ်အရှုံးသမားဖြစ်ဖို့လဲအားလုံးကအခရာကြပါလေ
။လွန်ခဲ့တဲ့၄နှစ်တုန်းကလူမဲ92ရာခိုင်နှုန်းကထရမ့်ထက်ဘိုင်ဒန်ကိုထောက်ခံခဲ့ကြပေမဲ့ခုအခါမှာတော့ဘိုင်ဒန်ကိုမဲပေးနိုင်ခြေရှိသူ89ရာခိုင်နှုန်းသာရှိပါတော့တယ်။ဒေါ်နယ်ထရမ့်ကိုတော့78ရာခိုင်နှုန်းကသာထောက်ခံကြတာပါခင်ဗျာ2022ခုနှစ်မှာသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့ PAC ဥပဒေအရစစ်မှုထမ်းစဉ်ကာလအတွင်းအန်ရရှိတဲ့အစိတ်အကျတင်ခဲ့သူစစ်မှုထမ်းအောင်190နီးပါးဟာကျန်းမာရေးဆောက်ရှောက်မှုရရှိမှာဖြစ်ပါတယ်။စစ်ပြန်တွေအတွက်ချမှတ်ပေးထားတဲ့အရင်ကျန်းမာရေးအသုံးစရိတ်ပမာဏကို PAC ဥပဒေပြဋ္ဌာန်းပြီးတော့တိုးပေးလိုက်တာပါ။ဒီဥပဒေပြဋ္ဌာန်းပြီးတဲ့နောက်ကျန်းမာရေးဆောက်ရှောက်မှုခံယူဖို့တင်ပြလာသူစစ်မှုထမ်းအောင်တန်းလောက်ကိုလည်းကူညီနိုင်ခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။
Trouble breathing, cancer.
စစ်မှုထမ်းခဲ့စဉ်ကာလအတွင်းတုန်းကဘေးအန္တရာယ်သင့်ခဲ့တာကြောင့်ခုအခါမှာအသက်ရှူကြတာ၊ကင်ဆာ၊အုန်းနောက်ကင်ဆာ၊ယောဂ၊ရေရှည်ခံစားနေရသူတွေအနေနဲ့ PET ဥပဒေအရတာဝန်ထမ်းဆောင်စဉ်မှာဖြစ်ခဲ့တယ်ဆိုတာမျိုးသက်သေပြစရာမလိုတော့ပါဘူး
။သူဆိုရလက်ထက်မှာစစ်မှုထမ်းဟောင်းတွေကျန်းမာရေးဝန်ဆောင်မှုပေးသူတွေအတွက်ပါတီနေ့ရလုံးကသဘောတူပြဋ္ဌာန်းပေးလိုက်တဲ့ဥပဒေပေါင်း30ကျော်ရည်လို့လဲသမ္မတဘိုင်ဒန်ကထောက်ပြပါရယ
် We've increased resources to end veteran homelessness
စစ်မှုထမ်းဟောင်းတွေအင်ဂျင်မဲ့ဖြစ်နေတဲ့ပြဿနာကိုအဆုံးသတ်ဖို့ပုံမူထောက်ပံ့ပေးခဲ့တယ်လို့စစ်မှုထမ်းဟောင်းတွေစိတ်ဓာတ်ကျဆင်းပြီးကိုယ့်ကိုယ်ကိုအဆုံးစီရင်တာတွေအဆုံးသတ်နိုင်ဖို့လဲစိတ်ကျမ်းမာရေးပညာရှင်ယာနဲ့ချီကိုသင်တန်းတွေပေးခဲ့အလုပ်ခန့်ခဲ့ပါတယ်
2024သမ္မတရွေးကောက်ပွဲနီးကပ်လာတာဖြစ်တဲ့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့လက်ထက်မှာစစ်မှုထမ်းတွေခံစားခွင့်ပိုရခဲ့ကြောင်းငင်းခုပြောဆိုပါရယ်မနစ်နိုဝင်ဘာလကရမ်ဘဲလူမှုကွန်ရက်မှာထရမ့်ကအခုလိုပြောပါရယ
် We have 33,000
ဒေါ်လာနေထိုင်ရတဲ့အင်ဂျင်မဲ့စစ်မှုထမ်းဟောင်း3,300လောက်ရှိပါတယ်ကျွန်တော်တာဝန်ယူခဲ့တဲ့၄နှစ်ကာလအတွင်းတော်တော်များများကိုကူညီနိုင်ခဲ့ပြီးတော့အခုကူညီနိုင်တဲ့ပမာဏရော့ကျသွားတာကရှက်စရာပါ
သူသာပြန်ရွေးခံရမယ်ဆိုရင်ဒီအခြေအနေကိုပြောင်းလဲပြစ်မယ်လို့လဲဆိုရတယ
် On day 1 I will sign an executive
order ဆောင်းတဲ့ဆောင်တဲ့နေ့မှာပဲသမ္မတအမိန့်ကြေညာချက်လက်မှတ်ရေးထိုးပြီးတော့ဂျိုးဘိုင်ဒန်ချက်ပေးထားတဲ့တရားမဝင်နိုင်ငံခြားသားတွေအတွက်နေစရာနဲ့ဒေယူပို့ဆောင်ရေးဈေးတွေကိုရပ်ဆဲပြီးအဲ့ဒီကရလာတဲ့ငွေပမာဏတော်တော်များများကိုနေစရာနဲ့ကျန်းမာရေးဆောင်ရှောက်မှုခံယူဖို့လိုအပ်တဲ့အင်ဂျင်မဲ့စစ်မှုထမ်းဟောင်းတွေအတွက်သုံးဆွဲပါမယ်
သမ္မတဘိုင်ဒန်နဲ့ထရမ့်လက်ထက်မှာစစ်မှုထမ်းဟောင်းတွေအတွက်ကျန်းမာရေးဆောက်ရှောက်မှုခံယူခွင့်တိုးချမှတ်ပေးတဲ့အတွက်အမေရိကန်လူမှုဆောက်ရှောက်ရေးလုပ်သားများအသင်းကြီးကကြီးကြီးအတိအမှတ်ပြုပါရယ်စစ်မှုထမ်းဟောင်းတွေအနေနဲ့ခုအခါအမေရိကန်စစ်မှုထမ်းဟောင်းဌာနအပြင်တခြားနေရာတွေမှာလည်းကျန်းမာရေးဆောက်ရှောက်မှုရယူနိုင်တာပါ
individuals have been experiencing
တော်တော်များများအနေနဲ့ကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အတွက်အခက်တွေ့နေတာပါစစ်မှုထမ်းဟောင်းတွေအနေနဲ့အထောက်အထားလုံလုံလောက်လောက်မပြနိုင်တာကိုယ့်လှည့်ရောက်ဖို့အကြကြီးစောင့်ရတာနောက်တစ်ခုကတော့ဝန်ဆောင်မှုပေးတဲ့ဌာနတွေအနေနဲ့နှောင့်နှေးကြံ့ကြာနေရတာတွေကြောင့်ပါ
နောက်ထပ်လာမယ့်သမ္မတအနေနဲ့စစ်မှုထမ်းဆောင်တွေရဲ့စိတ်ချမ်းသာရေးဆောင်ရှားမှုခံယူခွင့်ရဖို့လဲအလေးပေးဆောင်ရွက်ပေးစီလိုကြောင်းအက်စထရီကပြောပါတယ်အထူးသဖြင့်စိတ်ချမ်းသာရေးပညာရှင်တွေရှားပါးလာကြောင်းပို့ပြီးတော့လေးထားဖို့လိုကြောင်းလည်းသူကထောက်ပြပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုနားဆင်ကြည့်ရှုတင်ရတာက VOA စနေနေ့မနက်ခင်းစီစဉ်တမဲဖြစ်ပါတယ်အခုတော့သိပ္ပံနဲ့နေပညာကဏ္ဍအလှည့်ရောက်လာပါပြီကမ္ဘာမှာမြေရှားတတုတတိယအများဆုံးထွက်နေတဲ့မြန်မာနိုင်ငံမှာတံပိုးကြည့်တဲ့၄တဲ့မြေရှားတတုထွက်ပေမဲ့ဒါကိုတရားဝင် 24 ထုတ်လုပ်တာမျိုးမလို့မဟုတ်တလို့စနစ်တကျရှာဖွေစူးစမ်းတာလည်းမလုပ်နိုင်သေးပါဘူးမြမမြေရှားကိုစနစ်တကျရှာဖွေဖော်ထုတ်နိုင်ဖို့ဘယ်လိုလှုံ့ဆော်နိုင်ပါသလဲဩစတြေးလျနိုင်ငံဓာတ်တတုရှာဖွေ 24 ရဲ့အကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ခင်မျိုးသက်မေးမြန်းတင်ပြထားပါတယ
်။ဒူမီရှာတတုကမြန်မာနိုင်ငံမှာဒီနေရာတော်တော်များများမှာတွေ့နေရတယ်ပေါ့နော်။ဆိုတော့မြေရှာတတုကိုဟိုမိုင်းဖြစ်အောင်တူးဖို့လားလားဘယ်လိုရှိပါလဲဆရာ။မြေရှာတတုမိုင်းနေဖြစ်လာတော့ဘယ်နေရာတွေမှာလုံနိုင်လဲ။
ဒီကအားဖြင့်တော့ခုနကမူရင်းသတ္ထုတိုင်နဲ့နှောင်းချဒုတိယအကြိမ်ဖြစ်လာတဲ့ secondary deposit နဲ့ကြည့်မယ်ဆိုရင်ကျွန်တော် secondary deposit ကအင်မတန်လွဲပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောက်ကြေမွားခြင်းဒီထဲမှာကျွန်တော်တူးရတာအင်မတန်လွဲတယ်။ဥပမာဆိုရင်ဒီ clay deposit ဆိုရင်ကချင်ပြည်နယ်မှာတူးရတာလွဲတယ်။နောက်ပြီး process လုပ်ကြတဲ့လွဲတယ်။ဒါမှမဟုတ်ဟိုအမှန်တိုင်းပြောရရင်တော့စီးမရှိကမ်းမရှိလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ပြစီမှုတွေကတော့အများကြီးရှိပါတယ်။အဲ့ဒီလိုတတ်ထုတိုင်မျိုးကတနင်္လာရီကမ်းမြောင်ဒေသအဲ့ဒီကုန်းတော်ကဂရနိုက်တွေရှိတဲ့နေရာတွေပေါ့ရှမ်းပြည်မြောက်ပိုင်းနောက်ပြီးတောင်ပိုင်းအဲ့ဒီနေရာမျိုးတွေမှာဒီလိုချိန်မွာချင်းတော့ဖြစ်ပေါ်လာမယ်မြေရှားတတ်ထုတိုင်မျိုးတွေပေါ်ထွက်လာနိုင်ပါတယ်။နောက်တစ်ခါတန်ပြူအဖြိုက်နဲ့တွဲနေတဲ့ဂရနိုက်တွေပက်ကမာတိုက်တွေအဲ့ဒီခြေတွေမှာလည်းပဲမူရင်းတတ်ထုတိုက်တွေကျွန်တော်တို့တန်ပြူအဖြိုက်နဲ့တူးသလိုတူတို့နဲ့အတူမြေရှားတတ်ထူတိုက်တွေဥမာနောက်လစ်သီယမ်တို့နေယိုပီယမ်တို့အဲ့ဒါတွေကတွေ့နိုင်ပါတယ်ပြီးတော့ကျွန်တော်ဟိုပေါ့လေပြောသွားတဲ့လစ်သီယမ်ပေါ့လေလစ်သီယမ်မှာကျွန်တော်တို့ဘက်ကမာတိုက်ကိုအဓိကဦးစားပေးပြီးပြောတယ်ခုလည်းပဲမြေရှားတတ်ထူတိုက်ကဘက်ကမာတိုက်ကတွေ့နိုင်တဲ့ကြောက်ပါပြီးတော့မြန်မာပြည်မှာကန်ကောင်းသလားတော့မသိဘူးအဲ့လိုကြောက်မျိုးတွေအင်းမင်းများတယ်ဂရန်တိုက်ထဲမှာရေယာချီတယ်နောက်တစ်ခုကဘက်ကမာတိုက်ထဲမှာလည်းရေယာချီတယ်နောက်တစ်ခါကျွန်တော်တို့ဒီမုံရွာဘက်မှာလည်းပဲမုံရွာကောလင်းဝင်းတို့အဲ့ဒီခြေဒီမှာအလားအလာရှိတယ်ကျွန်တော်တို့ရှာဖို့လေ့လာဖို့ဒီအများကြီးလိုပါတယ်အဲ့ဒါတွေကိုတော့ cut drop ပေါ့လေမူရင်းကတူးတဲ့ခါမှာတော့ခုကျွန်တော်တို့ဒီမီတို့လိုဟိုပေါ့ဟာမင်းကြီးတို့လိုဒီမူရင်းကြောက်တည်တဲ့မှာတူးရတယ်ဆိုတော့သူကတော့နည်းနည်းလေးပို့ပြီးမှခက်မယ်ခုနကကျွန်တော် secondary ကတော့တော်တော်လေးတွဲပါတယ်ဟို weather နဲ့ဟို let's try to ပါလို့ကလေးလိုပါလို့တက်မှာတွေ့ရ
မြန်မာနိုင်ငံမှာအခုပေါ့နော်ဟိုတွေ့တဲ့မြေရှားတတူကဟိုလေးတဲ့မြေရှားတတူတွေပေါ့နော်ဆိုတော့မျိုးစားဘယ်နှခုလောက်ပါမှဒီမှာတွေ့ပါလဲဆရာ
အဓိကအားဖြင့်တော့အဲ့ဒီကချင်ပြည်နယ်မှာတော့အဲ့ဒီဒပလူစီယန်နဲ့ဟိုတာပီယန်တွေ့တယ်နောက်ပြီးတော့တချို့နေရာဒီမှာ record ရဆိုရင် monocyte ဆိုတဲ့ light rare element တွေတွေ့ထားတယ်ဒီတောင်ပိုင်းနေမှာအဲ့ဒီ beast ဆင်းနေမှာတွေ့ထားတယ်လို့ဟို record တချို့ article တွေကပြောပါတယ်ဒီတော့ဒါမျိုးလို့ကျွန်တော်တို့အဲ့ဒီမြန်မာပြည်မှာလိုအပ်တာအသေးစိတ်လေးသာတိုင်းတာမှုရှာဖွေမှုတွေကျွန်တော်အများကြီးလိုပါတယ်အထူးသဖြင့်ကျွန်တော်တို့တွေ့ပြီးတော့တူးတယ်ဆိုတဲ့ကချင်ပြည်နယ်နေရာပဲရှိပြီးတော့တပ်ထုတွင်ဝန်ကြီးဌာနလှုပ်ထားတဲ့နေရာတွေရောကျွန်တော်ပြောတဲ့နေရာတွေမှာပါကျွန်တော်တို့အသေးစိတ်စနစ်တကျဒီပေါ်ကမြေရှားတပ်ထုတွေကိုရှာဖွေမှုတွေကျွန်တော်တို့မလုပ်ရသေးပါဘူးဒါတွေအများကြီးလုပ်မယ်ဆိုလို့ရှိရင်မြေရှားတပ်ထုတွေကျွန်တော်မတွေ့ရသေးတဲ့တပ်ထုတွေအလားအလာတွေကအများကြီးရှိလို့တပ်ထုတွေအစ်စ်တွေပေါ်ထွက်လာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပ
ါမြန်မာနိုင်ငံမှာမြေရှားတတ်ထုကိုထုတ်ရင်ဘယ်လိုထုတ်ပါမလဲဆရာဒီရှားပွေရဲ့နီလန်းလေးတွေပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြေရှားတတ်ထုရှားပွေရဲ့နီလန်းတွေမှာ ကျွန်တော်အဓိကအဖြစ်သုံးတာတော့ဟိုစားဘူမိဓာတုဗေဒမတက်ဒါကိုကျွန်တော်တို့ဘူမိဗေဒနီလန်းနဲ့တွဲပြီးတော့သုံးကြပါဥပမာကျွန်တော်တနင်္လာရီကမ်းမြောင်တီတခြားပြီးတော့မှတချို့ဂရနိုက်တွေရှိတဲ့နေရာတွေအဲ့ဒီနေရာတွေကိုသတ်သူရှာဖွေရေလုတ်တော့မယ်ဆိုရှင်အဲ့မှာရှိတဲ့ကြောက်နေမှုများတွေကိုယူမယ်ဂရနိုက်တို့မို့ဘက်မာတိုက်ကြောင်နမူနာတွေယူမယ်ဒီမြေစည်းလောနမူနာပေါ့ swine sample တွေယူမယ်နောက်ပြီးတော့မြေချောင်းတွေထဲမှာ swine sediment ဆိုတဲ့အနယ်တွေကိုယူမယ်နောက်ပြီးတော့မှ heavy mineral collection ပေါ့ဘာလဲဆိုရင်အဲ့အနယ်တွေကိုကျင်ပြီးတော့မှ heavy mineral တွေကိုယူမယ်အဲ့လိုယူပြီးတော့မှအဲ့မှာပါဝင်တဲ့ရေရှားသတ္ထုတွေကိုကျောင်းစမ်းသပ်မယ်ဒါလည်းမကပါဘူးတစ်ချိန်ထဲမှာပဲခုနကကျွန်တော်ခဏခဏပြောခဲ့ပြီးပန်ဖြူအဖြိုင်အတင်းတန်စင်နောက်ပြီးတော့မှ lithium tallium TA နောက်ပြီးတော့ niobium nb ဆိုတဲ့သူနဲ့အစိုးစိတ်ပေါ့လေပူကျွေးပြီးတော့တွေ့နိုင်တဲ့အဲသတ္ထုတွေကိုပါကျွန်တော်စမ်းသပ်မယ်အဲ့လိုစမ်းသပ်ခြင်းအပြင်ကျွန်တော်တို့အခုအဓိကမြေရှားသတ္ထုတက်က target ဖြစ်တော့မြေရှားသတ္ထုတက်ဖြစ်ပေါ်လာနိုင်အတုံးကိုတွေ့ရှိနိုင်တဲ့နေရာတွေကိုကြောက်သေးမှာဖြစ်ဖြစ်အဲ့မှာကျွန်တော်တို့ blazer deposit မှာဖြစ်ဖြစ်နောက်ပြီးတော့မှ beast ဆင်းနေတဲ့မှာရှိရှိဘယ်နေရာဟာအလားလားအကောင်းဆုံးမြေရှားသတ္ထုတက်နေရာဆိုတာကိုတွေ့လာမယ်အဲ့ဒါတွေကိုကျွန်တော်တို့ဘုံမိပေးတာအရာဒီပုံนี่ထုတ်မယ်နောက်ပြီးတော့မှအဲ့မှာပါဝင်တဲ့တွန်းချွက်တွေကို analyze လုပ်မယ်နောက်ပြီးတော့ကြောင်မျိုးစားတွေကိုခွဲမယ်ခွဲပြီးတော့မှကျွန်တော်တို့အလားလားအကောင်းဆုံးနေရာတွေကိုရွေးချယ်ပြီးတော့မှအဲ့မှာအသေးစိတ်ရှာဖွေမှုတွေပြုလုပ်ဖို့လိုပါတယ်ဒါလည်းမကပါဘူးကျွန်တော်ခုနကမကြမ်းကြပြောခဲ့တယ်မြန်မာပြည်တနင်္လာရီကမ်းမြောင်တစ်လျှောက်မှာရှိတဲ့တန်ဖြူအဖြိုင်းတဲ့မိုင်းတွေတချို့ကတော့ဂျိုင်းမာလီပေါ့လေဟိုမူရင်းထဲမှာဟိုဆိုကြောက်ထဲမှာတူးတဲ့ဟာတွေအဲ့ဒါမော်ချီတို့လို့ကျွန်တော်တို့ဆာမြင့်ကြီးတို့လို့တချို့ကတော့ရေစီတော့ placer deposit တွေအများကြီးရှိပါတယ်။ရာနဲ့ချီရောရှိပါတယ်။အဲ့ဒီဟာတွေကိုလည်းပဲကျွန်တော်အသေးစိတ်သူတို့ရန်နေပေါ့လုတ်ထားတယ်၊ damp လုတ်ထားတယ် mine damp တွေကိုကျွန်တော်တို့ခုန element တွေကို analyze လုပ်ခြင်းအပြင်မြုပ်ွယ်နေတဲ့ဒီမြေရှားသတ္ထုတိုက်တွေ lithium deposit တွေနောက်အခြားဟိုစားပေါ့ရှားပါသတ္ထုတွေကပေါ်လာလိမ့်မယ်လို့ကျွန်တော်ယူဆ။ဟုတ်ကဲ့
။ဆက်မြေရှားသတ္ထုကိုအဓိကဘယ်နေရာတွေမှာသုံးပါလဲဆက်။
မြေရှားသတ္ထုတွေကိုဒီနေ့ technology advance ဖြစ်လာတာနဲ့အများ mobile phone တွေမှာသုံးတယ် computer တွေမှာသုံးတယ် PC ကားတွေမှာလည်းသုံးတယ် television တွေမှာလည်းသုံးတယ် long term rechargeable battery တွေမှာလည်းသုံးတယ်နောက်ပြီးတော့မှဒီ magnet ပေါ့လေ immense very strong magnet လုပ်ငန်းတွေမှာသုံးတယ်နောက်တစ်ခါကျွန်တော်တို့ရေနံ refining industry မှာလည်းသုံးတယ်ကျွေးတဲ့မြေတွေနဲ့ဖန်လုပ်မှန်လုပ်ငန်းတွေမှာသုံးတာကိုကြွေးရပြီးတော့နောက်တစ်ခါကျွန်တော်တို့ medical imaging လို့ခေါ်တဲ့ MRI တို့ CT scan တို့အဲ့ဒီနေရာတွေမှာလည်းသုံးတယ်နောက်တစ်ခုကထူးထူးခြားခြားသုံးတဲ့ဟာတွေကmetal alloy ပေါ့လေနောက်ကဒီ defense ဒီကာကွယ်ရေးစစ်ရေးအဲ့ညာတွေမှာသုံးတယ်သူကဘာလဲဆို radar detection လုပ်တဲ့အခါမှာသုံးတယ်နောက်ပြီးတော့ဒီပင်တဲ့အောက်မှာရှိတဲ့ object ကိုရှာတဲ့အခါ sonar detection အဲ့ဒါတွေနောက်တစ်ခုသုံးတယ်နောက် laser ပေါ့ဒီ target တွေကိုခံမှန်းတဲ့နေရာမှာအဲ့စစ်ဖက်ဆိုင်ရာကာကွယ်ရေးခေါလန်းရေးအဲ့ဒီမှာလေးတွင်တွင်ကျကျသုံးတာကိုကျွန်တော်တွေ့ရပါ
တယ်။ဒက်တတုရှာဖွေတူဖို့ရင်အကြံပေးဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာတန်းပြီးဆုံရအောင
်။တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာမြေရှားတတုကိုမြန်မာနိုင်ငံမှာဘယ်လိုထုတ်လုပ်ကြမလဲဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ခဲ့တာပါ။VOA ရဲ့ website လိမ့်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာမြို့ရွာတွေမီးအရှုတ်ခံရတာနဲ့ Ranger တွေအပါအဝင်ဒေသခံတွေနေရာရွှေ့ပြောင်းခံရတယ်ဆိုတဲ့သတင်းတွေနဲ့အတူဒီဇက်ကံအတိုင်းဝိုင်းတွေကြားတင်းမာမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့် American ပြည်တော်စုကအထူးစိုးရိမ်စိတ်ပူကြောင်း American နိုင်ငံခြားရေးဌာနပြောခွင့်ရ Matthew Miller ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီလိုဖြစ်ပွားနေတာတွေနဲ့အတူသတင်းအတူတွေသတင်းမှားတွေနဲ့အမုန်းပွားပွဲခွဲခြားပြောဆိုမှုတွေပြန့်နှံ့နေပြီး Ranger တွေကိုအထမစစ်မှုထမ်းခိုင်းနေတဲ့ဆိုတဲ့စိုးရိမ်ပွဲသတင်းတွေပါထွက်ပေါ်နေတယ်လို့ပြောပါတယ်။မွတ်စလင်လူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေဟာစစ်တပ်ရဲ့လူမျိုးရုံးဖယ်ရှားရှင်းလင်းမှုစီမံချက်စတင်ခဲ့တဲ့2019ကအစပြီးကြောက်မဲ့ဖွယ်အကြမ်းဖက်မှုခံရတဲ့တားကောင်တွေဖြစ်ခဲ့ပြီးရိုဟင်ဂျာ9000ကျော်ဟာလည်းဗ ဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ကြောဖြတ်ထွက်ပြေးခဲ့ရပါတယ်။အရွေးကောက်ခံဒေါန်ဆန်းစုကြည်အစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တဲ့2021နောက်ပိုင်းမှာလဲစစ်တပ်ကငင်းချမ်းစွာဆန္ဒဖော်ထုတ်မှုတွေကိုရရဆက်ဆက်ဖြိုခွဲခဲ့တာဖြစ်ပါတယ်။ရလကတော့နိုင်ငံတလွှာလူလူအကြမ်းဖက်မှုနဲ့အတူလက်နက်ကင်တော်လှန်မှုကြီးထွားလာတာဖြစ်ပါတယ်။မကြခင်သတင်းပတ်တွေထဲမှာတော့ရခိုင်ပြည်နယ်တဲကရွင်ကြရီနောက်တချီဒုက္ခခံစားကြရပြီးဒေသရင်းအကြမ်းဖက်မှုတွေကြောင့်ထောင်ပေါင်းများစွာဥယျာဉ်ဆုတ်ခွာထွက်ပြေးခဲ့ကြတာပါ။စစ်ကောင်စီတပ်တွေနဲ့ဗုဒ္ဓဘာသာဝင်အများစုပါအရက်ခတ်တပ်တော်အေးလက်နက်ကင်တော်လှန်တဲ့တပ်ဖွဲ့ကြောင့်တိုက်ပွဲတွေဖြစ်ပွားနေပြီးဘူးသီးရောင်မျိုးနဲ့ဝင်းကျင်ကျေးရွာအများပြားမှာရှိတဲ့ရွင်ကြရီထောင်ပေါင်းများစွာဟာလည်းမိရှုခံခဲ့ရပါတယ်။မြန်မာနိုင်ငံကစစ်တပ်ရဲ့ရွင်ကြရီပုံမှန်ပြစ်မှတ်ထားတဲ့လူမျိုးရုံးရှင်းလင်းမှုနဲ့တခြားလူသားစာနာမှုရာဇဝတ်မှုဆိုင်ရာအရင်ကကျူးလွန်ခဲ့တာတွေနဲ့အတူရခိုင်နဲ့တခြားဒေသတွေမှာမတူကွဲပြားတဲ့အုပ်စုတွေကြားတင်းမာမှုတွေကြီးထွားလာအောင်လုပ်လို့ရှိတဲ့သမိုင်းကိုကြည့်ရင်ဒေသခံအရက်သားတွေအတွက်အန္တရာယ်ဟာအတော်ကြီးမားနေရဆိုတာအထူးပြသနေတယ်လို့လည်းပြောပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးအနေနဲ့အရက်သားလူထုကိုအကာအကွယ်ပေးဖို့နဲ့လူသားစာနာမှုအကူအညီတွေသူတို့စီကိုရောက်အောင်ပေးခွင့်ပြုဖို့တောင်းဆိုလိုက်ကြောင်းနဲ့နိုင်ငံတကာမိတ်ဆွေတွေအနေနဲ့လည်းဒေသရင်းအကြမ်းဖက်မှုတိုးလာတာကိုရှုံချပြီးလူခွင့်ရချိုးဖောက်မှုတွေတာဝန်ခံတာဝန်ယူမှုရှိစေဖို့ကျူးလွန်သူတွေကိုအရေးယူဖို့နဲ့အကြမ်းဖက်မှုကြောင့်ထွက်ပြေးရသူတွေထပ်ပြီးရရဆက်ဆက်အသက်မခံရအောင်အကာအကွယ်ပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်။ American ပြည်ထောင်စုအနေနဲ့ထိခိုက်သေးဆုံးရသူတွေနဲ့အသက်မသေးကျန်ရသူတွေအတွက်တရားမျှတမှုရရေးအကူအညီပေးဖို့အတွက်ဆက်လက်တန်ဋိဌာန်ချထားဆဲဖြစ်တဲ့အပြင်ရက်ဆက်ကြမ်းကြုတ်မှုကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့နဲ့စစ်တပ်ဖြစ်စေတခြားလက်နက်ကိုင်တွေဖြစ်စေကျူးလွန်သူတွေကိုထိုက်တဲ့နဲ့အရေးယူမှုတွေလှုပ်ဆောင်မှာဖြစ်ကြောင်းနိုင်ငံရေးဌာနပြောခွင့်ရမက်သျူးမလကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေကိုဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားပြစ်စင်တွေကိုသတင်းပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email address က burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။ဂါဇာကမ်းမြောက်မှာအစ္စရေးကအပြစ်ရထားရင်အပြန်အလှန်အနေနဲ့ဟားမတ်ကတရားခံတွေပြန်လွှတ်ပေးရေးပါဝင်တဲ့အစ္စရေးရဲ့ကမ်းလှမ်းချက်အသစ်ကိုဟားမတ်အဖွဲ့ကသဘောတူဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပြီးဒါဟာအသေးအပြောက်မြန်မာနေတဲ့ဒီပြည်ပခါကိုအရှိန်လျှော့ချဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုတိုက်ခတ်ရမှာရုရှားအသုံးပြုနေတဲ့အီရန်ရဲ့အဝေးဒိန်းဒရုန်းတွေကိုကန့်တတ်နိုင်ဖို့ရည်ရွယ်တဲ့ဒဏ်ကပ်ပိတ်ဆို့မှုအသစ်တွေကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကတောက်ကြနေမှာချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့အတူဒေသတွင်းနဲ့ကမ္ဘာတစ်ဝှမ်းမှာလူညိုရေးဆိုင်ရာပြဿနာတွေကြီးထွားလာနေချိန်မှာပဲအမေရိကန်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကအကြီးတန်းအရာရှိတွေဟာဗာဂျီးနီးယားပြည်နယ်ကသမိုင်းဝင် Little Washington မှာတွေ့ဆုံဆွေးနွေးကြရပါတယ်။မြန်မာအပါဝင်ကဘာတဝှမ်းမှာပြည်ပကကြောင့်ဥယျာဉ်ဆွန့်ခွာထွက်ပြေးနေရသူအရေအတွက်ဟာ114တန်းအထိတိုးလာနေပြီးဒီပြဿနာအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေကြတယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာစနေမနေ့ခင်းအတွက်နောက်ဆုံးရသတင်းတွေကအချင်းချင်းကိုပြောပြခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီနဲ့9:00အထိ Radio ကရော VOA ရဲ့ Facebook YouTube စာမျက်နှာတွေကပါတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။